Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ6ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါရှင်။ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ပဲသတင်းတွေကိုကိုညာဝင်းအောင်နဲ့ကျွန်တော်ကြိုကြောသိမ်းကြည့်ညမှာပါ။မြောက်ကိုရီးယားပေါ်ပုံပြီးပြင်းထန်တဲ့တံခတ်ရည်ရွယ်မှုအစ်တွေကိုစနေနေ့မှာကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေနဲ့တိုက်ခိုက်မှုတွေထပ်ဖြစ်ပြီးတဲ့နောက်ဒေသခံတွေအကြားလူမျိုးရေးပိုင်းပိုပြီးစိုးရိမ်လာကြပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့စနေနေ့စနေဝေးအစည်းအဝေးမှာတောင်တရုတ်ပင်လယ်တွင်လိုက်နာရမယ့်ကျင့်ဝတ်ပိုင်းရေးဆွဲရေးမူပေါင်းတစ်ခုကိုသဘောတူခဲ့ကြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ကနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်လာကြတဲ့မြန်မာနယ်ပွားတွေရဲ့တက္ကသိုလ်အဆင့်ပညာဆက်လက်တင်ကြားမှုနှုန်းမြင့်လာနေတဲ့အကြောင်
းဟုတ်ကဲ့ကျွန်တော်တို့ college တက်နှုတ်ကိုလုပ်တဲ့နေရာမှာ high school ပြီးသွားတဲ့ကလေးတွေကိုကျွန်တော်တို့ survey လုပ်ရတာဖြစ်တယ်
မြန်မာအမေရိကန်လူမှုရေးအသင်း BACN ရဲ့အမှုဆောင်ညွှန်ကြားရေးမှူးနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးသွားမှာပါ။အဲဒီနောက်မြမစီဝါရေးအလားအလာကြောင့်ဦးအောင်ခင်ရဲ့တုံသက်ချက်နဲ့အီဒီယန်သုံးတွေတင်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ပါတယ်ရှင်။ဒုတိယပိုင်းမှာတော့စနေနေ့ညတော်ကဆက်သွယ်ရေးဥပဒေပုံမှန် 66 ကကြီးကိုပြင်ဆင်တင်သလားပယ်ဖျက်တင်သလားဆိုတာဆွေးနွေးထားတဲ့တိုက်ရိုက်လေးလိုင်းကိုပြန်ပြီးတော့နှာစင်ကြရမှာပါ။အခုရင်ဆုံးတော့ဩဂုတ်လ6ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့ရည်ယူမှုအသစ်တွေချမှတ်မဲ့ဆုံးဖြတ်ချက်တစ်ချက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီမှစနေနေ့ကတင်ကြီးတညွတ်ထဲမဲပေးအတည်ပြုလိုက်ကြပါတယ်။အမေရိကန်ကကမကထပြုတင်သွင်းတဲ့ဒီရည်ယူမှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးကြီးစီစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာတန်း1000လောက်ထိခိုက်သွားဖို့ရှိပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တွေကတိုက်ချင်းပြည်ပယ်ထိန်တုံးကြီးတွေကိုမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်အရေးယူမှုချမှတ်တာပါ။အဲ့ဒီဒုံးကြီးစမ်းသပ်မှုတွေအရမြောက်ကိုရီးယားရဲ့ဒုံးကြီးတွေဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ဒေသအများအပြားအထိရောက်နိုင်ခြင်းအလားအလာရှိနေတာကိုပြနေပါတယ်။အခုဆုံးဖြတ်ချက်ကြောင့်မြောက်ကိုရီးယားရဲ့ပြည်ပပို့ကုန်ဝင်ငွေတစ်နှစ်ဒေါ်လာတန်း3000လောက်ထဲကသုံးမှုတစ်ပုံလျှော့သွားမှာပါ။တင်ပို့ကုန်၄မျိုးဖြစ်တဲ့ကြောင်မီသွေး၊တန်၊တန်ရိုင်း၊ခဲနဲ့ခဲရိုင်းတပ်ထုတွေနဲ့ပင်လယ်ဇာထွက်ကုန်တွေကိုပိတ်မှတ်ထားရေးယူတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မတ်လနဲ့နိုဝင်ဘာလကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်တစ်ခုမှာတော့ပြည်ပတင်ပို့တဲ့ကြောင်မီသွေးပမာဏကိုကန့်သတ်ခဲ့တာဖြစ်ပြီးအခုတော့လုံးဝပိတ်လိုက်တာပါ။ကြောင်မီသွေးဟာမြောက်ကိုရီးယားရဲ့အကြီးမားဆုံးပြည်ပတင်ပို့ကုန်ဖြစ်ပါတယ်။ဒီတက္ကသိုလ်ပိတ်ဆို့မှုတွေအပြင်မြောက်ကိုရီးယားတတိပုဂ္ဂလလူပုဂ္ဂိုလ်9ဦးနဲ့အဖွဲ့အစည်း၄ဘွဲ့ရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့နဲ့ခရီးသွားလောက်ကင်ပိတ်ပင်ကန့်သတ်ဖို့ဒီဆုံးဖြတ်ချက်ထဲမှာပါရှိပါတယ်။
ဩစတြေးလျနိုင်ငံအရှေ့ဘက်ကမ်းလွန်မှာလေယာဉ်ပျက်ကြပြီးပျောက်ဆုံးနေတဲ့အမေရိကန်မရိန်းတပ်သား3ဦးကိုအမေရိကန်စစ်လေယာဉ်နဲ့သင်္ဘောတွေကရှာဖွေနေကြတယ်လို့မရိန်းတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ပျက်ကြခဲ့တဲ့ MV22 Osprey လေယာဉ်ပေါ်မှာလိုက်ပါသွားသူကျန်း23ဦးကိုတော့ကယ်ဆယ်ထားပြီဖြစ်ပါတယ်။အဆိုပါလေယာဉ်ဟာအမေရိကန်စစ်သင်္ဘော USS Bornholm Richard ကနေပုံမှန်လေ့ကျင့်ခန်းအတွက်ပြန်တက်ဆင်မှာပြတ်ကျခဲ့တာဖြစ်တယ်လို့ကြေညာချက်ကပြောပါရယ်ဒီဖြစ်ရပ်ကို New Jersey ပြည်နယ် Bad Minister ကောက်ကွင်းမှာအပန်းဖြစ်နေတဲ့သမ္မတ Donald Trump စီအင်ဘီရိုအရာရှိချုပ် John Kelly ကအကြောင်းကြားခဲ့တယ်လို့အင်ဘီရိုအရာရှိတွေကပြောပါရယ်လေရင်ပြတ်ကျတဲ့အကြောင်းကိုဖော်ပြမထားပေမဲ့စုံစမ်းစစ်ဆေးနေစဉ်ဖြစ်တယ်လို့ Marine တပ်ဖွဲ့ကဆိုပါရယ်ဘဝင်းကုမ္ပဏီထုတ် Osprey လေရင်တွေကို2000ပြည့်နှစ်ကအစမ်းပြန်တန်းရမှာ Marine တပ်သား23ဦးတည်ဆုံးခဲ့ရပြီးနောက်ပိုင်းထုတ်လုပ်မှုရက်ဆိုင်လူနီးပါဖြစ်ခဲ့ပါတယ်အလားတူပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းဂျပန်နိုင်ငံမှာပြန်တန်းစဉ်အစင်းမှာပြတ်ကျခဲ့ပြီး9ရောက်တန်ရန်ရရှိခဲ့ပါတယ
်အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ဘလူးမင်တန်မြို့ကအစ္စလမ်ဗလီတစ်ခုမှာပေါက်ကွဲမှုတစ်ခုဖြစ်တာကြောင့်ပျက်စီးသွားပါတယ်ပေါက်ကွဲမှုဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးဒါပေမဲ့ဗလီမန်နေဂျာကတော့ဒါဟာတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ဆိုပြီးပေါက်ကွဲမှုဖြစ်ချိန်ကဗလီအပြင်ဘက်မှာတွေ့ခဲ့ရတဲ့အမျိုးသားတူဒီပေါက်ကွဲမှုမှာပါနိုင်ခြင်းရှိတယ်လို့တရားရှိတဲ့အကြောင်းပြောပါရယ်။ထရာဂါနိုင်အမျိုးသားတူကိုဗလီဖွဲ့ဝင်တူကတွေ့လိုက်ရပြီးကားတစ်ကားပိတ်သံကြားရပြီးတဲ့နောက်မိဂိုလုံးကြီးထွက်လာပြီးပေါက်ကွဲမှုကြီးတစ်ခုဆက်ဖြစ်တာပါပဲလို့ဗလီရဲ့အမှုဆောင်ညွှန်ကြားရေးမှူးမိုဟာမက်အိုမာက VOA ဆိုမာလီဘာသာဌာနကိုပြောပါရယ်။ထရာဂါနဲ့လူကိုဗလီမှာဝှက်ပြူလာသူကတွေ့လိုက်ရပြီးအဲ့ဒီလူဟာတိုက်ခိုက်မှုနဲ့ပတ်သက်မယ်လို့တရားရှိတဲ့အကြောင်းဗလီရဲ့ဘာသာရေးကောင်းဆောင်ထိုင်တဲ့ယုံကန်ပရင်ဘောက်ကနေပေါက်ခွဲပစ္စည်းကိုပစ်ထည့်လိုက်ပြီးပေါက်ကွဲမှုဖြစ်ပြီးပြီးချင်းပါပဲအဲ့ဒီလူဟာ ဗလီမာကားရက်တဲ့နေရာကနေမောင်းထွက်သွားတဲ့အကြောင်းဦးမားကပြောပါတယ်။စနေနေ့မနေ့ဒီသားဆန်တော်ချိန်9နာရီကျော်ကအဲ့ဒီပေါက်ကွဲမှုဖြစ်ချိန်မှာဗလီမာနန္ဒေခင်းဝှေ့ပြုတ်လာသူအယောက်20လောက်ရှိနေပါတယ်။ပေါက်ကွဲမှုကြောင့်ဝှေ့ပြုတ်လာသူတွေထိတ်လန့်တုန်လှုပ်ကုန်ကြပေမဲ့ဒဏ်ရာရတဲ့လူတယောက်မှမရှိဘူးလို့မိုဟာမက်ဦးမားကပြောပါတယ်
။အခြေအနေတွေလှည့်မြန်းစွာဆုတ်ယုတ်ကြဆင်းလာနေတဲ့ဗင်နီဇွဲလားဆိုရှယ်လစ်နိုင်ငံအရေးမှာအမေရိကန်ပြည်ထောင်စုကဝင်ရောက်ဆက်ဖက်စရာမရှိဘူးလို့အမျိုးသားလူညုံရေးအကြံပေး HR McMaster ကပြောကြလိုက်ပါတယ်။ရေနံကျွဲဝတဲ့ဗင်နီဇွဲလားနိုင်ငံစီးပွားရေးမအောင်မမြင်ဖြစ်ရတာဟာအမေရိကန်နေချက်သမားတွေကြောင့်ဖြစ်တယ်လို့ဆွဆွဲချက်မျိုးဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုနောက်ထပ်ပြောခွင့်မပေးလို့တော့ဘူးလို့စနေနေ့က MSNBC နဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုမှာ McMaster ပြောကြခဲ့တာပါ။ဒီကိစ္စအတွက်တောင်းဝန်ရှိမှုကိုမဒူရိုရဲ့ပခုံးပေါ်မှာထားရှိရေးဟာအမေရိကန်အတွက်အရေးကြီးပါတယ်။သူဟာဒီပြဿနာကိုစတင်ဖန်တီးသူဖြစ်တယ်လို့ McMaster ကဆိုပါတယ်။အစိုးရရန်တရာအားလုံးကိုချုပ်ခိုင်နိုင်မဲ့ဖွဲ့စည်းပုံဆိုင်ရာညီလာခံတရက်ထူထောင်ဖို့မကြာခင်ကရွေးကောက်ပွဲပြုလုပ်ခဲ့ပြီးနောက်သမ္မတ Trump အစိုးရဟာဗင်နီဇွဲလားနိုင်ငံအပေါ်တန်းခတ်အရေးယူမှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံကိုမဒူရိုရဲ့အာဏာရှင်စနစ်လက်ထဲကနေကယ်တင်ချဖို့ကိုလည်းမျိုးသားလူညုံရေးအကြံပေး McMaster ကကြံတဲ့နိုင်ငံတွေကိုစော်ဩထားပါတယ
် UAE မြန်မာတိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတနင်္ဂနွေမနက်ခင်းသတင်းများကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဒေသခံအရပ်သားတွေအသက်ခံရတာနဲ့လူညုံရင်းတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အခြေအနေတွေဖြစ်ပြီးတဲ့နောက်လူညုံရင်းအခြေအနေနဲ့ပတ်သက်ပြီးဒေသခံတွေကြားပို့ပြီးစိုးရိမ်လာကြပါတယ်။ဒေသတွင်းလူညုံရေးတိုးမြှင့်ဆောင်ရွက်ပေးဖို့နဲ့ဥပဒေပုံတွေကနေပွန်လင်းမြင်တာမှုအပြည့်နဲ့စနစ်တကျကိုင်တွယ်ဖြည့်ရှင်းပေးဖို့လဲရခိုင်ပြည်နယ်ရေးဆောင်ရွက်သူတွေကတိုက်တွန်းကြပါတယ်။ဒေသခံမျိုးတိုင်းရင်းသား6ဦးအသက်ခံရပြီးတော့2ဦးပျောက်ဆုံးနေတဲ့ကိစ္စအကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့တယ်လို့တန်မြတ်ရှိသူတွေကိုတော်ဖန်လာတဲ့ရဲတပ်ဖွဲ့ဝင်တွေကိုဝိုင်းပြီးတိုက်ခိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတန်မြတ်ရှိသူတချို့ကိုဖမ်းဆီးစစ်ဆေးနေတယ်လို့ရဲတပ်ဖွဲ့ကရောတပ်မတော်စစ်ကြောင်းတွေကပါနေမီရှင်းလင်းရေးလုပ်နေပါတယ်။အဲဒီလိုရှင်းလင်းရေးလုပ်နေတာကြောင့်အရင်တုန်းကလူအမြေလန်စစ်စင်ရေးတွေလှုပ်လာနိုင်ခြင်းအပေါ်ဆိုရင်လည်းအကြောင်းအပြည်ပြည်ဆိုင်ရာလူချင်းချင်းသာခွင့်အဖွဲ့ AI ကဩဂုတ်လ၄ရက်နေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အခုထွက်လာတဲ့ထိတ်လန့်ပွဲတိုက်ခိုက်မှုသတင်းတွေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းမှာလှုပ်ရှားဆောင်ရွက်နေကြသူတွေအားလုံးအနေနဲ့အကြမ်းဖက်ဖြစ်ရက်တွေထိမရတဲ့အခြေအနေထိရောက်မသွားအောင်ထိန်းသိမ်းလှုပ်ဆောင်ကြဖို့လိုတယ်ဆိုတာအထူးထောက်ပြနေတယ်လို့လည်း AI ကပြောပါတယ်။မြန်မာအနာပိုင်တွေအနေနဲ့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းဖို့တာဝန်ရှိပြီးတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတာနဲ့မျှအဲ့ဒီစုံစမ်းစစ်ဆေးမှုတွေကိုနိုင်ငံတကာလူ့အခွင့်အရေးဥပဒေနဲ့အညီမျှတပြီးပွင့်လင်းမြင်သာစွာလှုပ်ဆောင်ဖို့လဲ AI အဖွဲ့ကတိုက်တွန်းထားပါတယ်
။တောင်တရုတ်ပင်လယ်ပြင်တွင်လိုင်းနာလှုပ်ဆောင်ရမယ့်ကျင်းဝန်နီလန် COC ရေးဆွဲရေးမူပေါင်းတစ်ခုပေါ်အရှိတောင်အာရှနိုင်ငံကြီးဝန်ကြီးတွေစနေနေ့ကသဘောတူညီလိုက်ကြပါပြီ။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အကြိမ်50မြောက်အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းအခုလိုသဘောတူညီလိုက်ကြတာပါ။ဩဂုတ်လ6ရက်ဒီကနေ့မှာကျင်းပမယ့်အာဆီယံတရုတ်ဝန်ကြီးအဆင့်အစည်းအဝေးမှာသဘောတူချမှတ်နိုင်ရေးအတွက်ဒီ COC ရေးဆွဲရေးမူပေါင်းကိုဝန်ကြီးတွေကထောက်ခံလိုက်ကြတဲ့အကြောင်းဖိလစ်ပိုင်နိုင်ငံကြီးဝန်ထမ်းနာပြောခွင့်ရရူဘီစပီယာဘိုလီဗာကအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာတင်းမာမှုတွေဖြစ်နေတာကိုကင်တွယ်ဖြေရှင်းဖို့နှစ်ပေါင်းများစွာစ조사လာကြတာကနေအခုလို COC ရေးဆွဲရေးမူပေါင်းကိုသဘောတူညီလိုက်ကြတာကြောင့်အဓိကဖြစ်ထွန်းတိုးတက်မှုတစ်ခုအဖြစ်မြင်နေကြပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံအတွက်တန်တမာရေးအောင်မြင်မှုတစ်ခုအဖြစ်ထက်ပိုပြီးမမြင်ကြသူတွေလည်းရှိနေပါတယ်။အာဆီယံအဖွဲ့ကိုတည်ထောင်တာဒီလ၈ရက်နေ့ဆိုရင်နှစ်50မြောက်တော့မှာဖြစ်ပြီးစာပြီးတည်ထောင်ချိန်ကတည်းကဆိုရင်ဒေသတွင်းညဉ့်ညံ့ရေးနဲ့တည်ငြိမ်ရေးအတွက်ပါပါဝင်လှုပ်ဆောင်နိုင်ခဲ့တဲ့လေးစားခံရတဲ့ဒေသတွင်းအဖွဲ့အစည်းတစ်ခုဖြစ်ဖြစ်ထွန်းတိုးတက်ခဲ့ပြီလို့ဖိလစ်ပိုင်နိုင်ငံသားဝန်ကြီးကပြောပါတယ်။မနီလာမြို့တော်မှာကျင်းပတဲ့အခြားဆက်ဆက်အစည်းအဝေးတွေကတော့18ချိန်မြောက်အာဆီယံအပေါင်းအသုံးနိုင်ငံသားရေးဝန်ကြီးအစည်းအဝေး9ချိန်မြောက်အရှေ့အာရှထိပ်သီးဆိုင်ရာနိုင်ငံသားရေးဝန်ကြီးအစည်းအဝေးနဲ့24ချိန်မြောက်အာဆီယံဒေသဆိုင်ရာဖိုရမ်တွေဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးတေလာဆန်ဟာလည်းတက်ဆိုင်ရာဆက်ဆက်အစည်းအဝေးတွေကိုတက်ဖို့မနီလာကိုရောက်နေပါပြီ
။တိုင်ဝမ်ကိုမူရစီဝါခုတွေကိုကြိုးစားတဲ့မြန်မာမျိုးသမီး၄ဦးကိုဒီလတရနေ့ကရန်ကုန်လေးစိတ်မှာဖမ်းဆီးလိုက်တဲ့အကြောင်း မြန်မာနိုင်ငံဆိုင်ရာတာဝန်ကိုယ်စားလှယ်ရုံးမှတာဝန်ရှိသူတွေစနေနေ့ကပြောတာကိုကိုးကားပြီးတော့ CNN သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့ဒီအမျိုးသမီးတွေဟာရှမ်းပြည်ကဖြစ်ပြီးရန်ကုန်ကနေတိုက်ပွဲကိုထွက်ခွာမဲ့လေယာဉ်မော်တပ်ခါနီးမှာလေစီလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းလိုက်တာပါ။အမျိုးသမီးနှုတ်ဦးစီကနေအောက်ခံဝယ်စားထဲမှာဖွက်ပြီးတယ်လာတဲ့ဘိန်းပြူ360ဂရမ်ကိုဖမ်းမိခဲ့ပါတယ်။တခါတခြားအမျိုးသမီးနှစ်ဦးထဲမှာတဦးကလေစိတ်သန့်စင်ခန်းထဲကအမိုက်ပုံးထဲမှာလွှင့်ပစ်ခဲ့တဲ့ဘိန်းပြူ365ဂရမ်ကိုလည်းတာဝန်ရှိသူတွေကနောက်ပိုင်းမှာရှာတွေ့ခဲ့ပါတယ်။မြန်မာနိုင်ငံမှာမူရစေဝါဖမ်းဆီးရမိတဲ့တဲ့တွေမှာကြာခဏကြာရလေးရှိပေမဲ့လည်းအခုလိုမျိုးတခြားနိုင်ငံတခုကိုမူရစေဝါခိုးတယ်ဖို့ကြိုးစားရင်လေစိတ်မှဖမ်းပြီးတဲ့တဲ့မျိုးကတော့မကြာခဏကြာရလေးမရှိပါဘူး။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဒုတိယဘိန်းအများဆုံးစိုက်ပျိုးတဲ့နိုင်ငံအဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်။
ဒူရီနိုင်ငံမှာထိမ့်သိမ်းခံရတဲ့ဒူရီကြောင်းဆရာနှစ်ဦးအစာငတ်ခံဆန္ဒပြနေတာရက်ပေါင်း150ပြည့်အထိမ့်မှန်စနေနေ့ကထောက်ခံဆန္ဒပြသူတွေကိုဒူရီရဲတပ်ဖွဲ့ကနှိမ်နှင်းဖြိုခွဲလိုက်ပါတယ်အန်ကာရာမြို့တော်ကဆန္ဒပြသူတွေကိုငရုတ်ကောင်းကြီးထည့်ထားတဲ့ဘူးတွေနဲ့မှုတ်ပြီးတော့လူစုခွဲခဲ့တယ်လို့အစ္စတန်ဘူးမြို့မှာတော့လူအုပ်စု၄ခုကိုထိမ့်သိမ်းခဲ့ပါတယ်စာပေအမှုပညာဘာသာရပ်ပါမောက္ခနူရီယက်ဂူမန်နဲ့မူလာဒန်ကျောင်းဆရာဆမစ်အိုဇဂါတို့ကမတ်လ9ရက်နေ့ကလေးကအစံငတ်ခံဆန္ဒပြနေတာပါပြီးခဲ့တဲ့နှစ်ကမအောင်မြင်တဲ့အာဏာသိမ်းမှုပြီးတဲ့နောက်အလုပ်ဖြုတ်ခံရတဲ့သူတို့လည်းပါဝင်ခဲ့ပြီးအစံငတ်ခံဆန္ဒပြတာပါသူတို့ဆန္ဒပြတာဟာတူရကီအစိုးရကအကြမ်းဖက်ဝါဒီအဖြစ်သတ်မှတ်ထားတဲ့လက်ဝဲရင်စစ်သွေးကြွ DHKBC လုံဆော်တာကြောင့်လို့ဆိုပြီးသူတို့နှစ်ဦးကိုအာဏာပိုင်တွေကတိုက်ပိတ်ထားပါတယ်
The voice of America, VOA. တနင်္ဂနွေနေ့မှထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုအမေရိကန်ရောက်မြန်မာနယ်ပွားတွေရဲ့ပညာရေးအဆင့်တိုးတက်လာတဲ့အကြောင်းဆက်သွယ်မေးမြန်းထားတာကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုမှာရွှေပြောင်းခြေချနေထိုင်ကြတဲ့မြန်မာနယ်ပွားတွေကြားမှာတက္ကသိုလ်အဆင့်ပညာဆက်လက်သင်ကြားနေတဲ့နှုန်းဟာ2012ခုနှစ်မှာ43ရာခိုင်နှုန်းသာရှိခဲ့ရာကအခု2019ခုနှစ်မှာ85ရာခိုင်နှုန်းထိရှိလာပါတယ်။ဒါဟာလွန်ခဲ့တဲ့6နှစ်အတွင်း69ရာခိုင်နှုန်းထိတိုးမြင့်တက်လာခဲ့တာဖြစ်တဲ့အကြောင်းအိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်အခြေစိုက် BACI မြန်မာအမေရိကန်လူမှုရေးအသင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ကျောင်းသားအများစုအနေနဲ့ကျမရေးနဲ့ပတ်သက်တဲ့ဘာသာရပ်ကိုရွေးချယ်ကြပေမဲ့အင်ဂျင်နီယာနဲ့စီးပွားရေးဘာသာရပ်တွေကိုရွေးချယ်သင်ယူကြတာကိုလည်းတွေ့ရတဲ့အကြောင်း BACN ရဲ့အမှုဆောင်ညွှန်ကြားရေးမှူးအီလိုက်ဇာဘန်နီကပြောပါတယ်။ဒီအကြောင်းကို BOA1.da ကိုစော်ဝင်းလိုင်းကအီလိုက်ဇာဘန်နီကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့မှဒီအမေရိကန်နိုင်ငံဝင်လာတဲ့ကလေးတွေသူတို့ရဲ့ high school ပြီးတာနဲ့ college ကိုဝင်သွားတဲ့နှုန်းကထထတဆင်းမြာ43ရာခိုင်နှုန်းကနေပြီးတော့မှဒီနေ့2019မှာ85ရာခိုင်နှုန်းတက်သွားတယ်
။ဟုတ်ကဲ့ဆိုတော့ဒါ9နှစ်6နှစ်အတွင်းမှာရာခိုင်နှုန်းနှစ်ဆလောက်ကိုတက်သွားတာပေါ့နော်
။ဟုတ်ကဲ့မှန်တယ်။အားရစရာဝမ်းမြောက်စရာလည်းဖြစ်တယ်။ဒီက6နှစ်အတွင်းမှာ69ရာခိုင်နှုန်းတက်သွားတယ်လို့ကျွန်တော်တို့ဆိုလို့ရတယ်ဟုတ်ကဲ့
။ဟိုကလေးတွေရာခိုင်နှုန်းတက်သွားတာဘာကြောင့်လဲ။ဟိုသူတို့စူးစမ်းမှုပုံများလာတာလားဒါမှမဟုတ်သူတို့စူးစမ်းလာအောင်ပံ့ပိုးမှုအနေထားတွေကကောင်းလာလို့လားဘာကြောင့်အခုလိုမျိုးဟိုရာခိုင်နှုန်းမြင့်လာတာလဲ
ဟုတ်ကဲ့ဒီဟာတွေက several factors အကြောင်းများများပါဝင်တယ်လို့ကျွန်တော်တို့သုတ်သက်ပါတယ်ကျွန်တော်တို့သူတို့ကြောက်တဲ့နေမှာကိုကြောင်းဝင်ခြင်းနဲ့စိတ်ပါဝင်စားမှုအားလည်းများလာတယ်အဲ့ဒါပြီးလို့ရှိရင်ကျွန်တော်တို့လိုဒီသူတို့ကိုကူညီတဲ့အဖွဲ့အစည်းတွေကနေပြီးတော့ပံ့ပိုးပြီးတော့သူတို့ကို direct direction ပေါ့လေဒီသူတို့ရဲ့လမ်းပြပူးဆောင်မှုကိုလည်းပို့ပြီးတော့မှလှုပ်လာတာလည်းပါဝင်တယ်ပြီးတော့ဒီကျွန်တော်တို့ရဲ့ partners เจ้าတွေရဲ့ပြီးတော့တက္ကသိုလ်တွေရဲ့ပြီးတော့ဒီ community နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်မှုတွေမှာလည်းပါဝင်တယ်ဆိုတော့အဲ့ဒါအားလုံးပူးပေါင်းပြီးတော့မှဒီ result ကိုထွက်လာတယ်လို့ကျွန်တော်တို့သုတ်သက်ပါတယ်ဟုတ်ကဲ
့ okay ဒီသူတေသနာကတော့ဘယ်လိုပုံစံနဲ့လောက်ကြတာလဲခင်ဗျဟိုဘယ်နေရာတွေမှာအခြေခံပြီးလောက်တာလဲလူဦးရေအပြင်ဘယ်လိုမျိုးကျွန်တော်တို့အချို့အစားခွဲပြီးတော့သူတေသနာကိုလောက်ပါတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ college တက်နှုတ်ကိုလုပ်တဲ့နေရာမှာတခါတည်း college ဝင်ဖို့ရဖြစ်တယ် high school ပြီးသွားတဲ့ကလေးတွေကိုကျွန်တော်တို့ survey လုပ်ရတာဖြစ်တယ်အဲ့လုပ်တဲ့နေရာမှာမနှစ်မိသားမှာပြီးသွားတဲ့ကျောင်းသားတွေကိုကျွန်တော်လို့ရတာဖြစ်တဲ့အဲ့လိုလို့တဲ့နေရာမှာလဲဒီအင်ဒီယားနာစတိတ်ရဲ့ပြီးတော့ Texas State ရဲ့ အဲ့ဒီနှစ်ခုကိုပဲတင်ပြတော့လောက်ရတာဖြစ်တယ်အာဒီနှစ်ခုကိုလောက်တဲ့နေရာမှာ200ကျော်ကျော်ကျွန်တော်တို့လောက်ရတယ်ဒီနှစ်ခုကိုလို့တယ်ဆိုပေမဲ့လည်းဒီအာအမေရိကန်တနိုင်ငံလုံးရဲ့မြန်မာအနိုင်ငံကနေလာတဲ့မိသားစုနဲ့ကျောင်းသူကျောင်းသားတွေအကူလို့အတွက်အကျိုးဝင်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ family structure ရဲ့ပြီးတော့ကျွန်တော်တို့ရဲ့ education inspiration ရဲ့အရာတွေကတော်တော်လေးတူနေတယ်နည်းနည်းတော့ကွာနိုင်တာပေါ့လေတော်တော်လည်းပဲအာဒီဟာကအကူလို့ခြုံပြီးတော့မှသုံးနိုင်တဲ့ information ဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ဟုတ်ကဲ့
နောက်တစ်ခုကျွန်တော်သိချင်တာကဒီသူတည်တနာထဲမှာပြောထားတာက2012ခုနှစ်တုန်းက43ရာခိုင်နှုန်းကနေပြီးတော့အခုနှစ်2018ခုနှစ်မှာ 85% 85ရာခိုင်နှုန်းအထိတက်လာတဲ့ဆိုတော့သူတည်တနာကိုနှစ်စဉ်လှုပ်လာတာလား2012ခုနဲ့2018ခုကိုဘယ်လိုနှိုင်းယှဉ်သလဲ
ဟုတ်ကဲ့နှစ်တိုင်းမှာကျွန်တော်တို့လှုပ်ပါတယ်နှစ်တိုင်းမှာလှုပ်တဲ့နေရာမှာဥပမာအဖြစ်2012မှာ43ရာခိုင်နှုန်းတက်တယ်အဲ့လိုဆက်တက်ပြီးတော့မှ2014မှာ92ရာခိုင်နှုန်းတက်သွားတယ်ပြီးတော့ပြီးခဲ့တဲ့2016ကရှစ်ဆယ်ရာခိုင်နှုန်းထိတက်သွားတယ်ဆိုတော့ဒီနှစ်တော့85ရာခိုင်နှုန်းထိပေါ့လေဆိုတော့နှစ်တိုင်းကိုကျွန်တော်တို့လုပ်တယ်ဟုတ်ကဲ့
ဆိုတော့ဒီ2012ခုနှစ်တုန်းကလုပ်ခဲ့တဲ့သုတေသနအရာဆိုရင်တော့ဒီကလေးတွေဟာအခုကျောင်းပြီးကြပြီပေါ့နော်ဘက်ချလာဒါမှမဟုတ်လည်း BSc သူတို့ပြီးကြပြီပေါ့ဆိုတော့ဒီကလေးတွေကရောသူတို့ထဲမှာဟို post graduate လို့ခေါ်တဲ့ဒီဘွဲ့လွန်ဆက်တက်တာတွေရောရှိသလားသူတို့ရဲ့စိတ်ဝင်စားမှုကမြန်မာနိုင်ငံအပေါ်မှာရောဘယ်လောက်ရှိသလဲမြန်မာနိုင်ငံကပေါက်ဖွားတဲ့မိသားစုဆိုတော့မြန်မာနိုင်ငံအပေါ်မှာစိတ်ဝင်စားမှုရှိကြသလား
ဟုတ်ကဲ့တော်တော်များများကမြန်မာနိုင်ငံအတွက်ကိုပြပြီးတော့မှပေးစားခြင်းနဲ့လူ့အစ္စနာနဲ့ရှိတဲ့ motivation ပေါ့လေရှိတာတွေကျွန်တော်တို့တွေးရတယ်ပြီးတော့ချွန်းအခု6နှစ်လည်းရှိပြီဆိုတော့တော်တော်လေးလေးအကြောင်းပြနေကြပါပြီအဲတော်တော်လေးပဲအများအားဖြင့်တော့ကောလိပ်မှာပဲသူတို့ဆက်တက်နေသေးတယ်အဲ့လိုကောလိပ်ဆက်တက်နှုန်းကလည်းကျွန်တော်တို့တက်တက်နဲ့ပြုစုထားတယ်အဲ့နေရာမှာ30ရာခိုင်နှုန်းလောက်က Master's Program အထိကိုသူတို့တက်ချင်တဲ့စိတ်ဆရာရှိတယ်15ရာခိုင်နှုန်းကဒီ Doctorate PhD အထက်အထိတက်ပြီးတော့အကြောင်းပြချတဲ့စိတ်ဆရာရှိတယ်ကိုကျွန်တော်တို့တွေ့ရတယ
်အဲလဇာဘန်နီကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်မှာတော့မြန်မာစီးပွားရေးအလားအလာကြောင့်ဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင
်ကမ္ဘောဒီးယားလာအိုထိုင်းနဲ့ဗီယက်နမ်အတွေ့အကြုံအရတက်တော်တဲ့ policy ကိုချမှတ်ကျင့်သုံးနိုင်ရင်စီးပွားရေးဟာနှစ်စဉ်9ရာခိုင်နှုန်းက8ရာခိုင်နှုန်းအထိရေရှည်တိုးတက်လာတာတွေ့ရပါတယ်ဒီနိုင်ငံတွေပြုပြင်ရေးလုပ်ချိန်နဲ့လက်ရှိမြန်မာအခြေအနေဟာအတူတူဖြစ်နေတာမို့မြန်မာစီးပွားရေးဟာလည်းနှစ်စဉ်9သို့မဟုတ်8ရာခိုင်နှုန်းလောက်တိုးတက်နိုင်တယ်လို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ရဲ့ February လအစည်းအဝေးခါစားမှာဖော်ပြထားပါတယ်တရုတ်အရင်းအနှီးကိုဆွဲဆောင်ပြီးလောအားသုံးထုတ်လုပ်တဲ့ကုန်ပစ္စည်းတွေတရုတ်ပြည်ကိုတင်ပို့ရင်အကျိုးရှိမယ်လို့ဆိုပါတယ်ကမ္ဘာဘဏ်ကလည်းရှေ့လာမဲ့3နှစ်အတွင်းမြန်မာစီးပွားရေး9ရာခိုင်နှုန်းကျော်နှစ်စဉ်တိုးတက်မယ်လို့ခမနာကစီးပွားရေးပညာရှင်အချို့ဗဝင်မကြနိုင်ပဲဖြစ်နေပါတယ်။မြန်မာဟာတရုတ်နဲ့ထိုင်းကိုအများဆုံးတင်ပို့တာမို့ဒီနိုင်ငံတို့ရဲ့စီးပွားရေးအတက်ကျပေါ်မှာမူတည်ကြောင်းထောက်ပြကြပါတယ်။လောလောဆယ်ရင်ဆိုင်နေရတဲ့လုံခြုံရေးနဲ့နိုင်ငံရေးပြဿနာကိုထက်မတွက်တာဟာကမ္ဘာဘဏ်ရဲ့အားနည်းချက်ဖြစ်တယ်လို့မြင်ကြပါတယ်။ADB အရှာဖွံ့ဖြိုးရေးဘဏ်ကလည်းလက်ရှိဘဏ်ဓာရေးနှစ်မှာစီးပွားရေးရှေ့ရာခိုင်နှုန်းနီးပါးတိုးတက်လိမ့်မယ်လို့ခန့်မှန်းပါတယ်
။ကုန်ထုတ်မှုမြင့်တင်ရေးမှာပြည်တွင်းပြည်ပလုပ်ငန်းရှင်တွေယုံကြည်လာဖို့အတွက်တန်ရှင်းတဲ့အစိုးရဖြစ်ဖို့လိုကြောင်းဇွန်လ6ရက်ကကျင်းပတဲ့မြမရင်းနှီးမြှုပ်နှံမှုဖိုရမ်မှာစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဦးကျော်ဝင်းကပြောပါတယ်။ကျိုးညီစနစ်ကျင့်သုံးမှုနဲ့အဂရိလိုက်စားမှုမရှိအောင်လဲစူးစမ်းနေတယ်လို့ဆိုပါတယ်။အပြောင်းလဲအတွက်အချိန်ယူပြီးအပင်ပန်းခံလှုပ်ထားတာရှိပေမဲ့အခက်အခဲနဲ့အမှားယွင်းရှိလာရင်လုံရင်ကန်ရင်ပြင်သွားရမယ်လို့ဆိုပါတယ်အတိုက်ခံဘဝကနေအုပ်ချုပ်သူဖြစ်လာတဲ့အစိုးရဟာစီးပွားရေးလုပ်ငန်းကြီးတွေကိုမယုံသင်တာဖြစ်နိုင်ပါတယ်ဒါပေမဲ့ NLD အစိုးရဟာ ပြည်ရင်းပြည်ပလုပ်ငန်းရှင်တွေနဲ့ရင်းရင်းနှီးနှီးဆွေးနွေးပြီးပုဂ္ဂလိကမျှော်လင့်ချက်နဲ့အစိုးရမျှော်လင့်ချက်ကိုသုံးသပ်သင့်တယ်လို့စင်ကာပူပါမောက္ခဆိုင်မွန်တေးကဆိုပါတယ်။ policy ချမှတ်ရာမှာပုဂ္ဂလိကလုပ်ငန်းကဏ္ဍနဲ့ဆွေးနွေးမှုများလေအကျိုးရှိလေလို့အကြံပြုထားပါတယ
်။ဆီဒိုနာဟိုတယ်မှာပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းရှင်တွေ့ဆုံတဲ့ Bloomberg Invest မြန်မာဆွေးနွေးပွဲတက်ရောက်တဲ့မြန်မာလုပ်ငန်းရှင်တွေကလည်းရေရှည်မှာစီးပွားရေးကောင်းမှုအလားအလာရှိတယ်လို့ယုံကြည်ကြောင်းမတ်လ17ရက်နေ့ထုတ် DVB သတင်းမှာဖော်ပြပါတယ်။အပြောင်းလဲခက်ခဲမှုနဲ့အဆင်ပြေပြေမှုတွေရှိနေပေမဲ့ပြည်သူလူချင်းနဲ့လမ်းကြောင်းကိုရှောက်နေတာမျိုးရေရှည်မှာကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်း Max မြန်မာကုမ္ပဏီကဥဇော်ဇော်ကပြောပါတယ်တဲ့အရင်နေ့ရဖို့ခက်ခဲမှုဘေးရပြဿနာရှိမှုကျွမ်းကျင်လုပ်သားရှားပါးမှုနဲ့အခြေခံအဆောက်အုံအားနည်းမှုကြောင့်စီးပွားရေးဖွံ့ဖြိုးမှုနှောင့်နှေးနေရတယ်လို့ပြည်ပပညာရှင်တွေကသုံးသပ်ပါတယ
်မြန်မာပြည်မှာအသေးစားနဲ့အလတ်စားလုပ်ငန်းရှင်ဥယျာဉ်နည်းပါးနေတာကိုဗဟိုစီးရင်အင်ဌာနနဲ့ UNDP ကုလသမဂ္ဂဌာနကွဲတို့ဖေဖော်ဝါရီလကထုတ်ဝေတဲ့မြန်မာလုပ်ငန်းစစ်တမ်း business survey မှာဖော်ပြထားပါတယ်လုပ်ငန်းရှင်ပေါင်း 14,000 ကိုဆက်သွယ်မေးမြန်းတဲ့အပေါ်မှာအခြေခံထားတဲ့စာတမ်းဖြစ်ပါတယ်လူဦးရေ 1,000 မှာလုပ်ငန်းရှင်2ယောက်ခွဲသာမြန်မာပြည်မှာရှိပါတယ်အခြားအာရှနိုင်ငံတွေမှာတော့လူ 1,000 မှာလုပ်ငန်းရှင်9ယောက်ရှိပြီးဖွံ့ဖြိုးတဲ့နိုင်ငံတွေမှာလူ 1,000 မှာလုပ်ငန်းရှင်28ယောက်ရှိပါတယ်ရန်ကုန်နဲ့မန္တလေးတိုင်းမှာစီးပွားရေးလုပ်ငန်းရှင်33ရာခိုင်နှုန်းရှိပြီးအခြားနေရာတွေမှာနှဲပါပါတယ်ဒီလိုမညီမမျှဖြစ်နေရတဲ့အကြောင်းရင်းကိုရှာဖွေတွေ့ရှိပြီးပြုပြင်နိုင်လိမ့်မယ်လို့ခန့်မှန်းပါတယ
်အာဏာအလွဲသုံးစားလုပ်တဲ့အစိုးရတွေနှစ်ပေါင်းများစွာကြီးစိုးထားတဲ့ရလဒ်တစ်ခုဟာစီးပွားရေးစတင်လုပ်ကင်ခြင်းသူဥယျာဉ်နှဲပါနေတာဖြစ်ပါတယ်လုံးသက်၄နှစ်အောက်သာရှိတဲ့လုပ်ငန်းရှင်ဥယျာဉ်ဟာမြန်မာပြည်မှာ16ယောက်သာရှိပြီးဗီယက်နမ်မှာ40ရှိပါတယ်တိုင်းပြည်စီးပွားရေးတိုးတက်တယ်ဆိုပေမဲ့လုံငန်းရှင်ဥယျာဉ်တိုးတက်မလာတာဟာအနုပ်လက္ခဏာဖြစ်ပါတယ်လုံငန်းရှင်လိုလားတဲ့အခြေအနေကိုဖန်တီးပေးနိုင်မှုလိုပါတယ်အရေးအတွေးရှိတဲ့စီးပွားရေးလုံငန်းရှင်တွေကသာနိုင်ငံခြားအရေးနည်းနဲ့ဆက်သွယ်ပြီးလုပ်ကိုင်နိုင်ပါလိမ့်မယ်နိုင်ငံခြားလုံငန်းရှင်ဟာပြည်တွင်းကုမ္ပဏီနဲ့လက်တွဲမှစီးပွားရေးလုပ်နိုင်မယ်ဆိုတဲ့ကန့်သတ်ချက်ကိုဖော်ရှားလိုက်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေသစ်ကိုနိုင်ငံခြားကကြိုဆိုကြပါတယ်တချို့ကလည်းရှင်းလင်းပြတာတဲ့ဥပဒေသစ်ကိုကြိုဆိုပေမဲ့အစိုးရလုံထုံးလုံနည်းပြဿနာကိုထောက်ပြကြပါတယ်။ contract စာချုပ်ကိုစဉ်းစားသုံးသပ်ပြီးတုံ့ပြန်တဲ့နေရာမှာအချိန်ယူလွန်းတယ်လို့ဆိုပါတယ်။ contract တစ်ခုကိုအတည်ပြုပြီး9လကြာမှလက်မှတ်ထိုးတာကိုမကျေနပ်ကြကြောင်းဇွန်လ19ရက်နေ့ထုတ် Frontier မြန်မာမှာဖော်ပြထားပါတယ်ခင်ဗျာ။
ဥဟုန်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်ဒီတွင်ပါ English American Style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပေးရတဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက walk walk ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးလမ်းလျှောက်တာ the walk walk the walk ကဒီနေရာမှာ noun နာအဖြစ်သုံးထားပြီးလျှောက်တဲ့လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်စကားပိုက်တစ်ခုရဲ့တရိုက်ဒီဘယ်ကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့ idiom ဆိုတဲ့သဘောက်ဒီဘယ်ကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်။လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်။ဒီအသုံးဟာ20ရာစုအမေရိကန်ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်။စကားပြောတယ်လို့ဒီပေးရတဲ့ talk talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတဲ့တဲ့ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးတစ်ခုကိုတွဲပြီးဖော်ပြထားတဲ့ George Groby ရဲ့ဥမာကတော့
If political leaders are going to talk the talk they've got to walk the walk too at least get something done
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးသက်မဟုတ်ပဲလက်တွေလည်းလှုပ်ဆောင်ပြသင့်ကြတယ်အနည်းဆုံးတော့တစ်ခုခုကို အောင်မြင်အောင်တော့လုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ If political leaders are going to talk the talk, they've got to walk the walk too. At least get something done.
ကိုစလေတင်ပြပေးမယ် idiom အသုံးကတော့
walk on a tight rope
ဖြစ်ပါတယ်။စာလုံးပေါင်းက walk walk ကလမ်းလျှောက်တာ on on ကအပေါ်မှာ a ကတခု tight tight ကတင်းတာ rope rope ကကျိုးဆိုတော့ tight rope ကတင်းနေတဲ့ကျိုးကိုဆိုလိုတာဖြစ်ပါတယ်။စကတ်ဟွန်ရဲ့တိုက်ရိုက်ဓိပ္ပာယ်ကတော့တင်းနေတဲ့ကျိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါတယ်။ကျမတို့မြန်မာအသုံးဖြစ်တဲ့ချိုးရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့။စကတ်ပွဲတွေမှာအမြင့်မှာဟိုဘက်ဒီဘက်တန်းထားတဲ့ချိုးရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းကြည့်ပြီးလျှောက်နေရတာဖြစ်ပါတယ်။နည်းနည်းလေးမှအတင်းဆောင်မခံပါဘူး။တင်းဆောင်တာနဲ့အောက်ပြုတ်ကြရင်အသက်အန္တရာယ်ကျရောက်နိုင်တယ်လို့ဒီ idiom ရဲ့တွဲဝိုက်ဓိပ္ပာယ်ကလည်းရှင်းတယ်လို့ဆိုရမှာပါ။ဒုက္ခအကြီးကျယ်ရောက်နိုင်လို့သိသိထားပြီးနေရတဲ့သဘောနည်းနည်းလေးမှအမှားမခံတဲ့ခြေနေမျိုးမှားတာနဲ့ခံရမယ့်အခြေအနေမျိုးသိကိုစဉ်းစားခြင်းနေရမယ့်သဘောမျိုးဘေးကျန်နှံ့ကျအခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော့
Religion is a very delicate issue in this country. The government is walking a tight rope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာသိကိုသတိထားခံတွေ့ရမယ်ကိစ္စရပ်တစ်ခုဖြစ်ပါတယ်။အစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင်
။ Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
walk on eggshells
ဖြစ်ပါတယ်။စာလုံးပေါင်းက walk walk ကလမ်းလျှောက်တာ on on ကအပေါ်မှာEggshells eggshells ကကျဲ့ဥခွန်တွေဖြစ်ပြီးစကပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကျဲ့ဥခွန်တွေပေါ်မှာလမ်းလျှောက်တာဖြစ်ပါတယ်ကျဲ့ဥခွန်တွေပေါ်မှာလမ်းလျှောက်ရတယ်ဆိုရင်ကျဲ့ဥခွန်ဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီ idiom ရဲ့တွဲဝိုက်အဓိပ္ပာယ်ကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လုတ်ကိုင်းမှုလိုတာအထူးသဖြင့်ကိစ္စရတခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်စကားရဆိုရင်ချက်ဆိုးမိခွက်ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တောင်မှပြောမှဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိတ်ကိုသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom တို့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော့
Raising the topic of same-sex marriageis like walking on eggshells for politicians here.
လင်းတူချင်းလက်ထပ်ထိမြတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိကိုသတိထားပြောဆိုရမယ်ကိစ္စရပ်ပဲဖြစ်ပါတယ်လို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Raising the topic of same-sex marriage is like walking on eggshells for politicians here.
ဒီတင်ပါ English American Style ကန္တာမှာတင်ပြခဲ့တဲ့walk ကိုအခြေခံတဲ့ idiom အသုံးတွေကတော
့ walk the walk walk on a tight rope walk on eggshells
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာဒါစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကကိုအောင်လွင်အစီအစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကံကိုပြန်ပြီးနာဆင်ရမှာပါဆက်သွယ်ရေးဥပဒေပုံမှန် 66 ဂါကြီးကိုပြင်ဆင်တင်သလားပယ်ဖျက်တင်သလားဆိုတာဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်ကိုပြန်ပြီးတော့နာဆင်ကြည့်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာ။ဒါရိုက်လီလိုင်းစီစဉ်ကကြိုးဆိုပါရစေ။ဒီနေ့စီစဉ်မှာတော့အခြေတင်ပြောစရာတွေဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှန် 66 ဂါကြီးကိုပြင်ထင်သလားအပြီးတိုင်ဖြစ်ပြဖို့လိုသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်။ဒီဥပဒေကိုအမျိုးသားလွှတ်တော်မှပြင်ဆင်ဖို့ဆုံးဖြတ်ထားပေမဲ့မလုံလောက်သေးဘူး။ဖြစ်မှာဖြစ်တယ်ဆိုဖြစ်မယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်။ဆိုတော့ကျွန်တော်တို့ပင်တိုင်ဆွေးနွေးပေးမယ့်ပုံကိုယ်လေးအခုဆွေးနွေးလေးလိုင်းပေါ်မှာရောက်နေပါပြီ။ဝါရင်ရှင်းနေတူလည်းဖြစ်အမျိုးသားလွှတ်တော်ဥပဒေရေးကော်မတီဖွဲ့ဝင်လည်းဖြစ်တဲ့ဦးအောင်သိန်းနောက်ပုံမှန် 66 ဂါကြီးဖြစ်သိရေးလှူရှားနေသူလည်းဖြစ်တဲ့နောက်ဒီပုံမှန်နဲ့ကိုယ်တိုင်လည်းထောင်ချခဲ့ဦးတဲ့ကဗျာဆရာခူဆောင်ခါတို့ဟိုပင်တိုင်ဆွေးနွေးပေးမှာဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်တိုင်ဆွေးနွေးမယ့်ပုံကိုယ်ရဲ့ဟိုရေဝရအချင်းယုံသဘောထားတွေကိုကြားချင်ပါတယ်။အမျိုးသားလွှတ်တော်မှာတော့ဒီပုံမှန်နဲ့တရားစွဲခံရရင်အမကပေးနိုင်တာမျိုးတွေအပါအဝင်ပြင်ဆင်ဖို့စဉ်းစားချက်တွေရှိနေပါတယ်။ဆိုတော့ဒီပြင်ဖို့ဆုံးဖြတ်ထားတဲ့ဒီအမျိုးသားလွှတ်တော်ကကိုယ်စားလှယ်ဖြစ်တဲ့ဦးအောင်သိန်းရဲ့အမြင်ကိုအရင်ပြောစေချင်ပါတယ်။ဒီဥပဒေကဟိုဖြတ်ဖို့မလိုတဲ့ဥပဒေဖြစ်နေဘလို့ချက်တွေကိုအခြေခံပြီးတော့စဉ်းစားခဲ့ရလဲခင်ဗျ။
ကျွန်တော်တို့ကဒီဥပဒေကိုအဖြတ်တဲ့မဖြတ်တဲ့ဆိုတဲ့အတိုင်းအတာကိုဆွေးနွေးကြတဲ့အခါမှာဆိုတော့ကျွန်တော်ပြောသလိုဒီဥပဒေကအထူးဥပဒေတရားဖြစ်တယ်လို့ကျွန်တော်တို့ကရှုမြင်သုံးသပ်တယ်။အဲအထူးဥပဒေဘောပဲပြင်မှုလူတွေဆိုလဲပြင်တဲ့နာကိုပြင်မယ်အဖြုတ်တဲ့နာကိုဖြုတ်မယ်လို့ကျွန်တော်တို့ဒါဟိုပါလွတ်တော်မှာလဲကျွန်တော်တို့ကြိုးစားပြုကြတာရှိပါတယ်။နောက်တချို့အပိုင်းတွေကိုလဲကျွန်တော်တို့ကဒီဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းပြီးတော့ဆွဲဖို့ဆိုတဲ့ကိစ္စတွေကိုလဲကျွန်တော်တင်ပြကြတာတွေလည်းရှိပါတယ်။အဲ့တော့ဒီဆက်သွယ်ရေးဥပဒေမှာကအစကတော့ကျွန်တော်တို့ဒီခုနှစ်ချက်လောက်ရှိမယ်ထင်ပါတယ်အချက်ကြီးပါတာပေါ့လေနော်အဲ၆လန့်တောင်းယူတာတို့ဒီအပေပြက်တာတို့ဒီနှောက်ဖြက်တာတို့ချင်းချောက်တာတို့ပေါ့လေအဲ့ဒါဒီလေးခုကိုအဓိကဖြစ်ပြီးတော့ဒီမတရားတာစီကန့်ဝတ်တာတို့မလျော်ဩဇာသုံးတာတို့အနိုင်ချက်ပြုတာတို့ဆိုတာတွေကိုကျွန်တော်တို့ဟောပယ်ဖြတ်ဖို့မလိုဘူးဆိုပယ်တက်ခဲ့တာပေါ့အဲ့အဲ့ထဲမှာဒီအပေပြက်ချင်းဆိုတဲ့ကိစ္စရက်နဲ့ပြဿနာကျွန်တော်တို့အဲ့ဒီကိစ္စအဓိကကြားတဲ့ပြဿနာပေါ့လေအများကဘယ်လိုပြောကြလဲဆိုတော့ဒီဟာကျွန်တော်ရာဇဝတ်ကြီးဥရီပုံမှန်မှာလည်းရှိနေတာပဲပေါ့လေအပုံမှန်900မှာလည်းရှိနေတာပဲအဲပုံမှန်900နဲ့လည်းအရေးယူဆောင်ရင်းလို့ကြားတယ်ဆိုတော့ပြောဆိုရတဲ့သူတွေလည်းရှိပါရဲ့အဲတော့ကျွန်တော်တို့မြင်တာကတော့ဒီဆက်သွယ်ဥရီကအထူးဥရီဖြစ်တယ်ဒီရာဇဝတ်ကြီးဥရီပုံမှန်900ဟာရေဝရဥရီဖြစ်တယ်အဲတော့ဆက်သွယ်ဥရီမှာအထူးဥရီတရားဖြစ်တဲ့သူအထူးတရားအနေနဲ့၃နှစ်ကိုအမကပေးဖို့ဆိုတဲ့ဟာကိုပြတ်ဆန်းချက်သွင်းတယ်။တမားအချင်းရာဇသာကြီးပုံမှန်အနေနဲ့သုံးနှစ်ဆိုရင်သူအမကပေးတဲ့အစင်းထဲမှာအဲလက်လုံးအမကပေးတဲ့အစင်းထဲမှာမပါနိုင်ဘူးပေါ့လေနော်။အဲတော့ကျွန်တော်အမကပေးနိုင်တဲ့အစင်းကြီးဖြစ်တာကိုထည့်သွင်းထားပါတယ
်။ဟုတ်က
ဲ့။ဒါလည်းကျွန်တော်တို့သဘောထားတူတာရှိတယ်သဘောထားမတူတာတွေတော့လည်းအချို့တော့မှရှိနေမှာပဲလीเนา
ะဟုတ်ကဲ့ပါကျေးဇူးပါကျွန်တော်ကိုစောင်းခရဲ့သဘောထားလဲသိချင်ပါတယ်ဒီဥပဒေကဒီလိုအပ်တယ်လို့ပြင်ဆင်လိုက်မယ်ဆိုရင်အကျိုးရှိတဲ့ဥပဒေတရားကိုဖြစ်မလာနိုင်ဘူးလားဟိုဘယ်လိုပြဿနာတွေရှိနေနိုင်တယ်လဲ
ဟုတ်ကဲ့ဗျဟိုအဓိကတော့ကျွန်တော်ပြောလို့ရာဇတ်ကြီးနဲ့ကျွန်တော်တို့ကအမြင်နဲ့ရှင်ပြောနေတဲ့ပြဿနာကဒီဆက်တွေ့ဥပဒေပေါ်မှာထောက်ထောက်ကားကြီးရဲ့မှာပါတဲ့အတိဖြတ်မှုဆိုတာကကြီးကြတဲ့အဓိပ္ပာယ်ကိုသူရှင်းလင်းမှုရေမရှိဘူးပေါ့နော်ဒါကပုံမှန်ဒီရာဇတ်ကြီးရဲ့မှာဒီပုံမှန်လေးခုခုဆိုရင်ဟိုပါပေါ့ဒီဟိုတဘောယူနဲ့ပြောတာတို့အများစုကပြောတာတို့ဟောဒီခုနကပြောတဲ့တတိပေးတူရဲ့အရင်အကျိုးရှိသွားအတွက်တော့လည်းကောင်းအများစုရှိသွားအတွက်တော့လည်းကောင်းတတိပေးတိုးဆိုတာနောက်တစ်ခါကျတော့အစိုးရဝန်ထမ်းတွေရဲ့အမှုဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လွတ်သေးတာဝေဖန်ကြိုးစားတာတွေနဲ့ပတ်သက်ရင်ကျင်းလို့ကျင်းရချက်ရှိတယ်ဘာလို့ဒါအကျင်းရချက်ဖြေချက်တိတိရှိပါလဲကြောင့်ဆိုတော့တို့တော့ဒီအဲ့ဒီခုနကပြောတဲ့၆၆ကကြီးတွေကအတိဖြစ်မှုမှာတော့အဲ့လိုရှင်းရင်းနဲ့အတိပြန်ခုံးဆိုးမှုတွေလည်းမရှိဘူးအဲ့ဒီလိုမျိုးရှင်းနေတာရင်းမရှိအဲ့အဲ့မှာပြည့်ချက်အားအားနေပေါ့နော်ဆိုတော့အခုကဘယ်လိုဖြစ်နေလဲဆိုတော့ဒီ online ပေါ်မှာဒီအသူများရေးထားတဲ့ post အောက်မှာမဖြစ်ပြန်ပါလို့ comment ပေးတာကလည်းတောက်ချက်ကကြီးနဲ့တရားစွဲဆန်နေရတာကြီးရှိတယ်။အဲဆိုတော့နောက်တစ်ခုကကျတော့ဆက်ပြောရတဲ့ဒီဒီရုပ်ဝတ်အုပ်ချုပ်ရေးမှူးကဒီအများပိုင်းလည်းဟိုမိခွက်တွေကိုဒီဟိုအကွက်ရိုက်ပြီးရောင်းလာလို့ Facebook ပေါ်တင်နေတူပါလေတောက်ချက်ကကြီးနဲ့ညီတယ်။အဲ့လိုပုံစံနဲ့ကျွန်တော်အမှုတွေကများများစွာရှိနေတယ်။
တကယ်လို့ဒါ၆၆ဘာကြီးကအပြည့်ချက်မှုတူတာကိုမပယ်ချက်နိုင်ဘူးဆိုရင်ဒါဒီမို့၆၆ဘာကြီးမပယ်ချက်နိုင်ဘူးဆိုရင်အဲဒီတော့ဒီလိုမှုတွေကစိုက်ရှိနေမှာပဲအမကန်ဘလောက်ပဲရရနောက်ဆုံးပြီးအခုဒါအခုတလုံးကပဲကိုစီဝင်းအမကန်ရတယ်ဟုတ်တယ်သူတော့ကိုစီဝင်းဟာအဲ့လိုမျိုးစစ်ဆေးခံရတဲ့အတွက်ဒီမှာဒီဘက်တခါရန်ကုန်ကနေမန္တလေးကိုအာဒီရုံးချုပ်တွေတွားနေရမယ်အဲ့ဒီမှာတော့သူကညံ့နာမှုတွေရှိတယ
်
နောက်ဆုံးပြီးဘလို့တောင်းချက်ဖြစ်လာနိုင်ရဲ့ဆိုတော့ဆရာကြီးဘာဘာဒီကျွန်တော်တို့ဒီအဲဒီဟိုအင်တာနက်မှာသူရင်ဒီ Facebook account တွေကအကောင့်အစုတွေမြောင်များစွာလေးလုပ်လို့ရတယ်ဘာမှတော့နောက်တစ်ခါကျတော့ဒီလက်ရှိပြင်နေတဲ့ဒီတရားရုံးမှာကျွန်တော်တို့ဒီတက်တီကန်တင်တဲ့ဟာကြီးအကုန်လုံးကလေအဲ့ဒီ screen shot တွေကို print out လုပ်ပြီးတော့ပြင်တာဖြစ်တယ်အစားဘာမှစစ်ဆေးမှုလုံးဝမရှိဘူးဆိုတော့အဲ့ဒီ screen shot တွေကလည်း Photoshop နဲ့အတူလုပ်လို့ရတယ်အဲ့တော့ဒီမှာကအချိန်မီကြောက်တုံးလို့လည်းရတယ်အဲအတူလုပ်ပြီးလို့ရတယ်ဆိုတော့ electronic evidence နဲ့ပတ်သက်ပြီးပြဿနာအများကြီးရှိတယ်အဲ့တော့တောက်ကကြီးကပြင်မှုကတော့ရုပ်ခက်ခဲတဲ့ကြောင့်ကမဖြစ်မီဖြတ်တင်းရမလို့ပြောနေတာဖြစ်ပါလေ။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီ Sunny Web အတွက်ကိုစိတ်ဝင်စားတဲ့အတွက်ဆက်သွယ်ထားတဲ့ပုံကိုလည်းတော်တော်များနေပါလေ။အဲ့တော့အခုကျွန်တော်တို့ဒီဟို Sunny Web ကိုကျွန်တော်တို့ဟိုဆက်သွယ်ထားတဲ့ပုံကိုတွေကတချို့လည်းပဲအရင်ဆုံးအလှည့်ပေးခြင်းပါလေ။အခုပါဝင် Sunny ခြင်းတဲ့လူတွေနဲ့များတဲ့အတွက်လူရင်းတူရှင် Sunny ပေးဖို့လည်းမေတ္တာရက်ခံပါလေ။အရင်ဆုံးကတော့ဒီကျွန်တော်တို့ကိုတင်ဝင်းသိမ်းမှာမြန်မာနိုင်ငံကပါကိုတင်ဝင်းသိမ်းရဲ့သဘောထား Sunny နေပါလေခင်ဗျ။ဟုတ
်ကဲ့ဟိုဟာကျွန်တော်ကဦးအောင်လေးပြောတယ်လို့ရယ်။ဟောကိုစိကိုဆောင်ကပြောတယ်လို့ရယ်။အဲ့ဒီဒီပုံမှန်ကိုကြည့်ရမယ်ဆိုရင်ကျွန်တော်တို့တော်တော်များများကဟိုပြည်လေနဲ့ပတ်သက်လို့၎င်း၊နောက်ပုဂ္ဂိုလ်တူပြောင်းနဲ့ပတ်သက်လို့၎င်းဟလားဒီဆက်သွယ်ရေးနဲ့ပတ်သက်ပြီးရောဟလားကျွန်တော်တို့သူလုပ်တဲ့လုပ်ဆောင်တဲ့ပုံမှာသူ့ရဲ့ဟလားဂုဏ်သိက္ခာနဲ့သူ့ရဲ့လုပ်ကိုင်ခွင့်နဲ့အားလုံးမထိခိုက်အောင်ဟလားဆောင်ထိုင်တဲ့ပုံမှန်တစ်ခုအနေနဲ့ကတော့ရှိတဲ့လေ။ဒါပေမဲ့အားမမဟုတ်တဲ့အကြောင်းတွေနဲ့အမျိုးမျိုးဟလားပုဂ္ဂိုလ်နာနဲ့နာအောင်ဟလားလူလူတောင်းနဲ့နာအောင်သူကအပေဖြစ်တော့ဆိုတော့စကားသုံးပြီးတော့ဟလားဒီလိုလုပ်မယ်ဆိုရင်တစ်ခါတမ်းမှလည်းနဲ့နာတယ်အဲဒါကြောင့်ကျွန်တော်တို့ကဒါကိုဟိုဖြတ်ဖို့တော့မပြောဘူးဒါပေမဲ့ပြင်ဆင်နေတာဟုတ်တော့ပြင်ဆင်နေတယ်လို့ပဲကျွန်တော်အပြန်ပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ email အသံ file Facebook တွေကနေပို့ဖို့ထားတဲ့လူတွေလည်းဒီကိစ္စကိုစိတ်ဝင်စားနေဟိုပို့ဖို့ထားတဲ့လူတွေတော်တော်များရှိနေပါတယ်ဒီထက်ကဒီကြံကင်းမျိုးကဥကျော်လင်းရဲ့အဲဆွနွေချက်ကိုလည်းနားဆင်ကြည့်အောင်ပါ
လူမှုကွန်ရက်မီဒီယာကိုအပြည့်အဝသုံးစွဲနေကြပြီဖြစ်တဲ့ပြည်သူလူထုနဲ့သတင်းမီဒီယာသမားတွေတောင်းဆိုနေတဲ့စစ်အာဏာရှင်စနစ်ဆိုးမွေ66ကာကြီးကိုမဖြတ်သိမ်းပဲပြင်ဆင်ရုံပြင်ဆင်မှုအစိုးတင်သွင်းတာကလွတ်တော်ဟာပြည်သူလူထုရဲ့အသံကိုတကယ်ပဲနားမထောင်ဘူးလားလို့မေးခွန်းထောက်ရတော့မှာပါမူလရှိပြည်သားဥပဒေတွေနဲ့မလုံလောက်သေးရင်ရှိပြည်သားဥပဒေတွေအပေါ်အင်တာနက်ဆက်သွယ်ရေးဖြစ်တဲ့လူမှုကွန်ရက်မီဒီယာခန်းကဏ္ဍကိုထပ်ဖြည့်လင်းလဲဖြစ်ဒါမှမဟုတ်ဒီမိုကရေစီအစိုးရကအသိရေးလင်းလဲရေးပြည်သူလူထုကလက်ခံနိုင်ကြမှာဖြစ်ပေမဲ့ဒီဥပဒေကိုဆက်လက်ထားရှိတာကတော့စရုပ်ထမန်တဲ့သတင်းမီဒီယာကိုအထောက်အကူပေးနိုင်မဲ့လူမှုကွန်ရက်မီဒီယာပေါ်အစိုးရအနေနဲ့အစိုးရရင်လွန်ကဲမှုတစ်ခုသာဖြစ်တယ်လို့ပြောချင်ပါတယ်တကယ်တော့လူမှုကွန်ရက်ကအစိုးရသတင်းမီဒီယာတွေအပေါ်အနောက်ရှက်ပေးတာတဲ့အထောက်အကူပေးနိုင်မဲ့အခန်းကဏ္ဍကပိုပါတယ်ဒီကနေ့ဆိုရင်အစိုးရကထိထိရောက်မကင်တွယ်နိုင်တဲ့အောက်ခြေကအစိုးရအုပ်ချုပ်ရေးနဲ့ဌာနဆိုင်ရာအသီးသီးကိုမျက်ခြေမပြတ်စောင့်ကြည့်ဝေဖန်ထောက်ပြပြောဆိုနိုင်တာကလူမှုကွန်ရက်မီဒီယာရဲ့အသာချက်တစ်ခုဖြစ်နေပါပြီ။အမှန်တွေပါတယ်လို့အမှားတွေလည်းပါနိုင်ပေမဲ့လူမှုကွန်ရက်ပေါ်မှာအငင်းခုံလို့ရင်ထောက်ပြပြောဆိုနေတာတွေဟာအာဏာရှင်စနစ်ကြောင့်ပျက်စီးနေတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေမမှန်ကန်တဲ့အပြုအမူတွေဆက်လက်မလုပ်ဆောင်နိုင်စေဖို့ကောင်းမွန်တဲ့ထိန်းချုပ်မှုတစ်ခုအဖြစ်နေရာယူလာပြီးဖြစ်ပါတယ်။ဒီအခြေအနေတွေဟာအောက်ခြေမှာမမှန်ကန်တဲ့လုပ်ရက်တွေလက်ပေးလက်ယူမှုတွေညှော်နှဲပပျောက်စေဖို့အခွင့်ကောင်းတစ်ခုသာဖြစ်တော်မူ။အာဏာချက်တွေရှိလေလင်းကစားအသာချက်တွေအများကြီးရှိနေတဲ့လူမှုကွန်ရက်မီဒီယာကိုထူးတလဲနှိကုတ်ဖို့ရေးဆွဲထားတဲ့စစ်အာဏာရှင်စနစ်ကပုံမှန်66ဂါကြီးကိုတော့လုံးဝဖျက်သိမ်းပစ်ထားကတာပြည်သူလူထုရဲ့စာနာကိုအတိမတ်ပြုရရောက်ကြောင်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ကြံကင်းမျိုးကဥကျော်လင်းရဲ့အသံဖိုင်မှာဆိုတော့ဒီဟိုကျွန်တော်ဆရာဦးအောင်သိကိုမေးချင်ပါတယ်ဥရရဲ့ရွေချက်ကတော့ပြည်သူလူထုအတွက်အကာအကွယ်ပေးဖို့ဆိုပေမဲ့လည်းဒီ66ဂါကြီးနဲ့တရားစွဲတဲ့အမှုခင်းတွေမှာအာဏာပိုင်တွေဘက်ကပဲဆွဲတာတွေကများတယ်ဒါကြောင့်အာဏာရှိတဲ့သူတွေရဲ့လက်ကင်တော့ဥပဒေဖြစ်လာနေတယ်ဆိုတော့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဒါကလည်းဟိုပြဿနာရဲ့ဒစိတပိုင်းဖြစ်နေတယ်လို့ထင်ပါတယ်ဆိုတော့လက်ရှိဒီလွတ်တော်ကပြင်မဲ့ဥရရောဒီလိုအခြေအနေမျိုးတွေကိုအကာအကွယ်ပေးနိုင်မဲ့အခြေအနေမျိုးရှိရလားဦးအောင်သိ
အဲ့ဒါကတော့ဟာလေကျွန်တော်အမြင်တစ်ခုအနေနဲ့ပြောမယ်ဆိုရင်တော့တရားဥပဒေအကောင့်ထဲပေါ်တဲ့ဒီရဲတပ်ဖွဲ့ပေါ့နော်အကောင့်ထဲပေါ်စတင်ဆောင်ရွက်ရဲတပ်ဖွဲ့ဟာဒီဟာမီဒီယာလုံးနဲ့သွားမှာလားနော်ဒါဆက်သွယ်ရေးဟိုကိုဟာကိုရဲဥရီနဲ့သွားဆက်သွယ်ရေးဥရီနဲ့သွားမှာလားဆိုတာသူတို့ပမင်းချာချာသူတို့နားလည်သဘောပေါက်ဖို့တော့လိုလိမ့်မယ်အခုကမီဒီယာသမားကြီးအများစုကအဲ့ဒီလိုဥမာကြီးနဲ့ဆွဲခံတယ်အာနာပိုင်းကြီးကလည်းအဲ့လိုတရားဆွဲတဲ့ကိစ္စကြီးဖြစ်တဲ့အတွက် ဒီဆက်သွေးဥရီတစ်ခုလုံးကိုဖြတ်သိမ်းပြရမယ်ဆိုတာတော့ဒါစိတ်ခံစားချက်ပေါ်မှာအခြေပြုပြောတယ်လို့ကျွန်တော်ဘက်ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအသေးဖြတ်တဲ့ဆက်သွေးဥရီရဲ့အသေးဖြတ်တဲ့ကျွန်တော်တို့ဒီရသဇာတိဥရီပုံမှန်900ပြီးဖြတ်တဲ့အခြင်းမတူပါဘူး။ဆက်သွေးဥရီရဲ့အသေးဖြတ်တဲ့အကြောင်းချင်းဟာနော်မှန်တာကိုပြောရင်တော့ဘာမှပြဿနာမဖြစ်နိုင်ဘူး။မမှန်တာတွ ဟိုအားနေပေါ့ကိုရက်ကနေပေါ့အဖုံးပြူပြီးတော့ပြောဆိုလာကြမယ်ဆိုရင်အဲ့ဒီဟာတွေကိုအဲ့ဒီပုံကိုယ်တွေကိုအဲ့ဒီလူတွေကိုအကာအကွယ်ပေးမဲ့ဥပဒေပါရှိတယ်ကျွန်တော်ရှိမှာစိုက်ဘာလော်လည်းမထွက်နိုင်သေးဘူးအဲ့မထွက်နိုင်သေးတော့စောစောကတော့စက်တော်ရေးဥပဒေရဲ့အသေးပြင်းခံရတာကကျွန်တော်တို့မိမိတိုင်းပြည်တွေမှာကဘာဟုတ်ပြန့်သွားနိုင်တယ်ဒီပုံမှန်900ရဲ့အသေးပြင်းဆိုတာတရားရုံးရောက ဟိုဆက်တွေဥရိယာအပြည့်ဖြစ်တယ်ဆိုတာကိစ္စဟာတရားရုံးမရောက်ခွင့်နဲ့တယ်လီဖုန်းတစ်ခုပေါ်ကနေမမကန်လောက်ကြံပြီးတော့တိုင်းပြည်ဟိုကြော်သွားပြီးတော့ကဘာကိုရောက်တဲ့အချိန်သွားနေတဲ့အတွက်ဒါအထူးဥရိယာနေနဲ့ရေးယူဆောင်ရွက်တဲ့နေဆိုရဲဟာကိုရေးယူဆောင်ရွက်တဲ့လို့လုပ်နေတယ်ဒါမဲ့ဒါကိုအကောင့်ထဲပေါ်တဲ့ဒီဖော်ဆောင်ရတဲ့ပုံကိုယ်တွေကအဲ့ဒီအတိုင်းကြောင်နားလည်ဖ Shinin je di, no kinu che di lu ma pa wu. Da, zun no lu ga, o lu hong lu ni re, no, lu hong lu ni u di re, zun no lu, te bin, lu hong lu ni ma bia tan lan, di a li a pi la la wa we. A chong an da wu re su ra, be lu a chi ni mi u di le. A bin pi a di su ra, be lu ha mi u di le. No pi a di su ra, be lu ha mi u di le. Che yau di su ra, be lu ha mi u di le. Da li a lu hong lu ni ma, po bi a bi o bi o lu shi yin. Pima uli ni tua cik cik lu yari kisah ya tiba.
Okay.
No, dari ya cenderu di uli leha lutonu di luar dulu, no. Soalnya lu cenderu uli ya di lutonu di bawah ni tua ni ya mungkin di sini ya. Eh cenderu lah, cik cik ni ni, no, adi lu, puma ngah lu cenderu senin jadi, kini jadi ni, pibi zulu, pibi saya si cenderu lutonu ni mah cebin biasa bimeh. ไปได้ไม่ส่วนเลยดับเช่นไหนเนี่ยกิจการดีชิบะเลยโอเคเอ้าจันทร์รู้ว่าสุรุระกองเทพพ่อแม่เจ้าเด็กคนนี้เนี่ยไปรู้กองเทพพ่อแม่เลยไปอุริยาพิจิตรเลยสุราวจันทร์รู้ทิมบาบุลูเลย
โอเค
นอกจากนอกจากจันทร์รู้ว่าดีมีเดียร้อยละร้อยไม่好มีเดียร้อยเนี่ยไม่ตัวเป็นเนี่ยที่เสด็จอุริยาเรื่องกันจวนเมกันจวนรู้ไม่เช่นไหนเลยจันทร์รู้เสด็จอุริยาเนี่ยเยี่ยมไม่ส่วน วิญญาณนายคุณผู้ใหญ่ดาวรู้เรื่องราวเรื่องนั้นรู้เพื่อเป็นพ่อเป็นท่าเลยเช่นเดียดีใช่ไหมเนี่ยดาวเยี่ยยี่ไปมุเพื่อเดียสุรีอุตส่าห์เลยเยี่ยยี่ไปมุนี่เนี่ยตัวเป็นแม่เลยจันทร์รู้เด็กแค่การนี้ไปรอดีวิญญาณนายคุณผู้ใหญ่ไปมาเยี่ยวลงลงเนี่ยดาวเป็นอาชาเลยเสียมหัวบุษราเลยจันทร์รู้เลสันวิญญาณนายคุณผู้ใหญ่สุรีจันทร์รู้
แค่เป็นยิ่งสุดาลีชิบาเลยโอเคว่าวันที่เจ้าว่าสุดาเจ้าหน้าที่ส่วนหนึ่งว่าตัวกูสัตว์ทะเลพกกูเลยเข้าพิมพ์เล็บเจมาร์เลยนั่นตัวเราเจ้าหน้าอเมริกันพี่เราสู้ว่ากูถุยกูพิพาเลยกูถุยกูเอ็ดบอลเราเลยลุยตัวเชื่อสุนีในมาเลยครับเนี่ยโอ้โหเจ้าหน้าเนี่ยมีนาว่ากูเลชีบังวิมาพี่นี่แหละได้นาว่าที่อุเบกเลยตะคุเลยเจ้าหน้ามองหูจะไปกันเลยเจ้ามีเงินเนี่ยคนนี้พี่นี่ได้ยาวัตถุเดียร์มีอายุตั้งยี่มาสี่กูเลช ဖြစ်လာမှာမဟုတ်ဘူးပြင်ဆင်ရမယ်ဥပဒေဆိုတာအများကြီးဖြစ်တဲ့အတွက်ချောင်းချောက်ကကြီးတော့လောတယ်မှာပြင်ဆင်မှုအချိန်မပြင်ဆင်မှုအချိန်မပြင်လေဘူးလို့ကျွန်တော်အနေနဲ့ပြင်ပြောရတာခဏ
โอเคเจซูပါကျွန်တော်နောက်တူကလည်းအမေရိကန်ပြည်တော်စုကပဲဖြစ်ပါတယ်ကိုခါလီပါကိုခါလီသဘောထားလဲလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟဲ့ဟုတ်ကဲ့ကျွန်တော်နေဆွေးနွေးချင်အဲ့ဒီပုံမှန်ဆောက်ကခွေနဲ့ပတ်သက်ပြီးတော့အခုလောလောဆယ်အစိုးရနေပြီးတော့ဒီလိုတော့ငါကိုကဲနေတဲ့ဆိုရမယ့်ဆက်စစ်တော့လက်ကြိုက်တော့ဖြစ်နေလို့ပြောနေကြတယ်ဒီလိုဆိုနေပြီးအဲ့ဒီအပေါ်မှာကျွန်တော်အမြင်တော့အဲ့ဒီဆက်စစ်ကခွေကတိရနေပြီးတော့အရင်ဆိုရပါသေးရှေ့ထားတဲ့ပုံမှန်ဖြစ်တာခုအနေနဲ့ဆိုရတဲ့လာခမဲ့ဒီကတနာတွေကအများကြီးဖြစ်လာတယ်။အဲဒီတော့အဲ့ဒီပုံမှန်ဟာအရင်ဆိုရရဲ့လုံးဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်အခုလောလောဆယ်အနေနဲ့ဆိုရနေနေတာတော့အပြစ်မမြင်သေးဘူးလို့မြင်ပါတယ်။ဟိုဒီ ဥစ္စာတောင်းဆက်စီချေကဥပဒေမရစေထားတဲ့အဲ့အဲ့ဒီအရင်ရစေထားတဲ့လူတွေပုံမှာပဲအပြည့်ရှိပါတယ်ခုကမီဒီယာချက်မှာခုကလူတွေနေတဲ့ Facebook တွေအခု social media မှာတုတ်ပြလာတဲ့အချိန်မှာကိုတိုက်တဲ့ကိုဗါလေရစေပါခုလိုလားပိုင်ခုလိုနဲ့ရှိတဲ့အတွက်အဲ့ဒီအဲ့ဒီကိုဆိုရလက်ကန်တုတ်ပြလက်ကန်တုံးနေယူပြီးမှတရိတ်သမားတွေပဲဖြစ်ရှိမီဒီယာသမားတွေပဲပြည်လူတရားဆစ်ဆူနေတာဟာမလဲမကောင်းဘူးလို့ပေါ့နော်ပြောချင်ပါတယ်နောက်ပြီးတော့ဒီဥပဒေအနေနဲ့လည်းအခုခုတော့ပြည်စီတည်လို့ကျွန်တော်တို့မြင်ပါတယ်ချက်ဖို့တော့နိုင်ငံတကာမှာတော့စစ်တရေးဥပဒေဆိုတာရှိလို့ရှိသေးတာပေါ့နော်ဒါပေမဲ့အဲ့ဒီအနေနဲ့အခုအစိုးရအခုလက်ရှိအစိုးရအနေနဲ့ကိုယ်နိုင်ငံနဲ့ကိုက်ညီတဲ့ဥပဒေတစ်ခုတော့ PCT လိုတယ်လို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ကိုခါလီကျေးဇူးပါခင်ဗျာကျွန်တော်တို့နောက်တူကလည်းအမေရိကန်ပြည်အောင်စုပါပဲကျွန်တော်တို့ပေးစာအနေနဲ့ရေးပြီးပို့ထားတာပါမောင်တသနာဖြစ်ပါတယ်ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
လက်ရှိနိုင်ငံရေးအခြေအနေတွေအရလွတ်လပ်စွာထုတ်ဖော်ခွင့်သတင်းမီဒီယာတွေအပေါ်ဖိနှိပ်ချုပ်ချယ်ရေးပုံမှ66ဂါကြီးကိုဖြတ်သိမ်းတာထက်ထိထိရောက်ရောက်ပြင်ဆင်တာကပိုမိုအကျိုးရှိနိုင်တယ်လို့ယူဆမိပါတယ်မြန်ဆန်တဲ့နေရာမှာလဲလူပုတ်ကိုအဖွဲစည်းတွေခွဲခြားမနေပဲတပြေးညီဖြစ်နေပါတယ်။နောက်ပြီးဒီပုံမှန်နဲ့တရားစွဲဆိုခံရသူတွေဟာကြီးမားတဲ့ရာဇဝတ်မှုကျူးလွန်နေကြသူတွေမဟုတ်တဲ့အတွက်ရခင်ပြစ်မှုတွေကျူးလွန်ခဲ့ခြင်းမရှိပါကအမကန်ချက်ချင်းပေးတင်တယ်လို့ယူဆမိပါတယ်။ဒါအပြင်ပြစ်မှုအတိမ်နဲ့ပေါ်မူတည်ပြီးပြစ်ဒဏ်စီရင်ဆက်ပါတယ်။ဥမာပဂတိနိုင်ငံရေးအခြေအနေပေါ်မူတည်ပြီးတယောစာရေးတာမျိုးကတ်တော့နဲ့တန်းကျပ်ထိုးတာမျိုးတခြားသောနီလန်တမျိုးမျိုးနဲ့ဖျော်ဖြေတင်ဆက်မှုများကိုဆိုလိုခြင်းဖြစ်ပါတယ်။တူညီတဲ့အမှုတစ်ခုကိုနေမေသီးသီးကတရားစွဲတာမျိုးတရားလိုကိုစားတယောက်ကမနိုင်ရင်နောက်တယောက်ကလိုက်ပြီးတရားစွဲတာမျိုးတရားရုံးကစွဲချက်မတင်ပဲရဲကမိမိသဘောအလျောက်စွဲချက်တင်တာမျိုးတွေကိုကာကွယ်ပေးနိုင်မဲ့ပြင်ဆင်ချက်မျိုးတွေကိုပြင်ဆင်တင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့ဒီမောင်တသနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့ဒီပုံမှန်66ဂါကြီးကရှိသေးတဲ့ဥပဒေဖြစ်တဲ့ထိုက်တင်တဲ့ပြင်ဆင်မှုတွေလောက်ချင်းအချင်းအကျိုးရှိတဲ့ဥပဒေဖြစ်နိုင်တယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဒီလက်တလုံးမှာဒီအာနာဘဏီဘက်ကဒီပုံမှန်ကိုအသုံးများနေတယ်ဆိုရင်လည်းအာမခံပေးနိုင်တာလို့ပြင်ဆင်မှုတွေဆော့ဆော့ဆရာဦးအောင်သိန်းလည်းထောက်ပြသွားတာရှိပါတယ်တချို့ပြင်ဆင်ချက်တွေသူတို့ဖြစ်မယ်ဆိုတော့ဒီလိုလောက်ချင်းအချင်းဒီအာနာဘဏီဘက်ကအရင်လိုဒီပုံမှန်နဲ့တရားစွဲတာမျိုးတွေဟိုရော့သွားတာမျိုးလို့အကျိုးဆက်တွေရောမရှိနိုင်ဘူးလားကိုစောင်းခါရဲ့သဘောထားပြောပါအောင်ခင်ဗျာ
နော်ဟိုပါဗျဟိုအဓိကတော့ဒီဟာကအာဟိုလက်တိုင်တော့ဥပဒေလိုပဲကျွန်တော်တို့အမြဲတမ်းပြောတာပါဒါတကယ်လို့ဒါဒီမြတ်တော်ကဒီစောစောကကြီးကိုကျွန်တော်မဖြတ်နိုင်မချင်းတော့ဒါကြီးကသုံးလို့ရနေမှာဖြစ်တဲ့အတွက်ဒီကျွန်တော်ပဲအစိုးရကဆိုလည်းကောင်းဒီကျွန်တော်တပ်မတော်ကဆိုလည်းကောင်းသူတို့ဒီအနေနဲ့အဲသူတို့ကဝေဖန်လာတဲ့သူတွေကိုဒီအဲနှုတ်ပိတ်ဖို့ဆိုလည်းကောင်းသူတွေလက်လက်စွာပြုတ်ပြုတ်နေကန့်ကပ်ဖို့ဆိုလည်းကောင်းဒီခုမှကိုရတဲ့ကြီးကတော့သုံးလာအောင်မှာဖြစ်ပါတယ်လေဆိုတော့အနည်းဆုံးတော့ဒီအဲတောင်းနေစစ်ချင်းမဖြစ်နိုင်တော့မှပဲသူ့ကိုသိပေးပါပြီးတော့သူ့ကိုရုံးရင်းကြီးခဏခဏပြီးသွားခိုင်းတာကတော့သူ့ရဲ့ပုံပြီးအလုပ်ချုပ်စီမှာဖြစ်တယ်ဗောနော်အဲ့တော့အဲ့ဒီဟာကလည်းတောင်းတယ်နောက်တစ်ခါကျတော့ဒီအာမခံရဲ့သဘောတရားအရဆရာပြောတယ်အာမခံပြီးနိုင်ရအောင်သူ့မိကနည်းနည်းတူရှုံးမထားရင်လေဒီတုံးမှုကလေးထားတယ်နောက်တစ်ခါကျတော့အာမခံပြီးနိုင်ပြီလို့ပြီးသားပြန်ထမ်းတယ်ဗောဆိုတော့အဲ့ဒီမှာကလည်းပြဿနာရှိတယ်ဗောသူကအာမခံပြီးနိုင်ပြီဆိုတာကတော့ဒီတရားသူကြီးရဲ့ဒီပြင်ရှင်တုံတရားပေါ်မှာကျွန်တော်ကအလေးထားရတဲ့ပြည်အမှန်နဲ့ဒီလိုအဲ့ဒီမှာမှာပြဿနာရှိတာကဒီတက်မလို့နဲ့ဆိုင်တဲ့ကိစ္စတွေမှာဆိုရင်အာမခံရောရောရပါမလားဆိုတဲ့အဲ့ဖုန်းကြီးကလည်းကျွန်တော်တို့မှာရှိပါတယ်။ဘာလို့လဲဆိုတော့ဟိုကွာဒီပြည်သူမျိုးတွေဆိုရင်ကိုယ်ချိန်ရောက်တော့ဒီလိုရှောင်းမှပဲအမကန်ရတာမျိုးကြီးရှိတယ်။အဲအဲ့လိုမျိုးပဲတတ်မှတ်နေဆိုင်တဲ့ကိစ္စတွေဆိုရင်ကျွန်တော်တို့ရဲ့ဒီစစ်တမ်းကြီးရောက်ဆိုရင်ဒီဒီတရားရုံးကနေအမကန်လုံးဝမပေးတော့ကျွန်တော်တို့ကတိကျရတယ်။တကယ်လို့အမကန်ပေးနိုင်ပြီဆိုရင်အဲဒီစကယ်ရရမပေးလဲရရဆိုရင်အတိတ်တွေလည်းပါတယ်ဗောနော်အဲ့တော့ဆောက်တော့နေဆိုင်နေတိချာပြီမှာဆိုရင်တရားရုံးကြီးကအာမခံပြီးပါမလားဆိုကြမှုတော့ကျွန်တော်တို့တွေးရင်ကြာရှိလာ
ဟုတ်ကဲ့ပါခင်ဗျာ
အဲ့ရတကယ်မဟုတ်တော့ကျွန်တော်ဆက်မှဆရာဦးအောင်ပြောနေဒီဒီဝန်ကြီးဌာနကြီးကနေပြီးတော့ပါမစ်ရှင်ယူရမယ်ကွန်ပျူတာရကျူတင်ကွန်ပျူတာရယူရမယ်ဆိုတာပါတာဟုတ်တယ်သူတော့အဲ့ဒီမှာတိချာခဲ့လူသုံးလုံးကြီးတွေမပါဘူးဗောနော်အဲ့တော့အခုတွေ့ရင်ဒါလက်ရှိအမှုပေါင်း80နဲ့တမှုရှိပါတယ်ဒါကျွန်တော်တို့ကျွန်တော်တို့ research team ကနေခေါင်းထားတဲ့စီးရင်းတွေဖြစ်တယ်သူတို့အဲ့ဒီစီးရင်းအားလုံးမှာဒီဝန်ကြီးဌာနကနေခွင့်မပြုပါဆိုတဲ့ဒီကြောက်ကြူမောင်ရဲ့ဒီတရားစာနဲ့ဆိုင်တဲ့ဧကတစ်ခုကိုပဲခွင့်မပြုခဲ့တယ်။ကျန်တဲ့ပါတီအားလုံးကိုဝန်ကြီးဌာနကနေအကုန်ခွင့်ပြုခဲ့တာရှိပါတယ်။ဆိုတော့အဲ့လိုဝန်ကြီးဌာနကဘလောက်ထိ responsibility ရှိရှိဒီတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အဲ့ဒီအကောင့်ကြီးစစ်ဆေးနေပါတလေလေဆိုတာကျွန်တော်မေးခွန်းထုတ်ရမယ်။နောက်ကြတော့ကျွန်တော်ဝန်ကြီးဌာနနဲ့တွေ့တဲ့အခါမှာဒီစက်တဲ့ဝန်ကြီးဌာနဘက်ကနေပြောလာတဲ့စကားတွေကဘယ်လိုလဲဆိုတော့ သူတို့တွေကဒီဒီဒီလက်ရှိပုံနေနဲ့ပတ်သက်တဲ့အချက်လက်တွေစစ်ဆေးတန်ခွင့်မရှိဘူးစစ်ဆေးခွင့်လည်းမရဘူးပေါ့နော်အားလုံးကဒီရေကနေပြင်ပို့လာတဲ့မြောက်သူကပိုင်ပြီးတော့ဒီအကြောင်းအရာအချက်လက်မှန်ကန်ခိုင်မှုပါကတရားစရိယကျေးဇူးနိုင်ပြီးဆိုရဲအကြောင်းပြန်သားစာကိုထိုင်ရင်းနေလို့ဖြစ်နေတယ်အဲ့ဒါကျွန်တော်သိရှိလာဖြစ်တယ်သူကအဲ့ဒီမှာဒီလက်ရှိကအမိခန္ဓာကျင်းနေပါမရှိဘူးယူရမယ်ပဲဘလောက်ပါပါဝိက္ခဏနာမှာအတော်ဒီအကျိုးဝမရှိဘူးဝိက္ခဏနာကလည်းတောင်းယူတောင်းဆန်းမှုမရှိတဲ့အတွက်ဒီဥပဒေမှာပို့ပြီးအားနေတာဖြစ်တယ်ပေါ့အဲ့တော့ကျွန်တော်ကတရားဥပဒေကြီးဆိုရင်ခုနကပြောလဲဆိုတော့အဓိကတော့ဒီအုပ်ချုပ်ရေးတို့ကပြောတဲ့ဒီရဲစီရဲလုံလုံလုံကြီးနားမလည်မှုလို့ပြောတာဟာကျွန်တော်ကြားတယ်ပေါ့အဲ့တော့ကျွန်တော်ပြန်ပြောချင်တာကဒီဒီမှာအဲ့လိုမျိုးနားလည်အောင်လေဒီဥပဒေကရှင်းရှင်းပြကြအောင်ပြဋ္ဌာန်းပေးဖို့လိုပါတယ်လုံလုံလုံကြီးဒီပါတရားသာအဲ့တော့ဒီမှာတော့လုံးမှာလည်းတချို့တခါရင်ကျင်းလာတဲ့ခါကြီးကြည့်အဲ့ဒီဟာကြီးဒီကိစ္စပြန်ဆန်းလိုက်မယ်ဆိုရင်ဒီလေးကလည်းဒီပါလို့ရမယ်ဆိုတာတိလိမ့်မယ်ပြီးတော့ဝင်းဆောင်မှလည်းဒီပါလို့ရမယ်ဆိုတာကိုကောင်းကောင်းတိလိမ့်မယ်အခုကတော့အခုဥပဒေကပုံပြီးပြန်ပြောင်းပြီးတော့ဘာလို့ဒီမှာဘာလို့လုံးဝမမှန်ဘူးတော့တောင်းအတာရာတရားတစ်ခုချမ်းဆိုလို့ဟိုရေးကြရင်အမကံမပေးလိုက်ဒီရေးကမ်းမှာအမကံပေးလိုက်အဲ့လိုကြီးဖြစ်ပြီးတော့ဒီလူတိုင်းလူတွေဟာဒီတရားမျှတမှုမခံစားရဘူးဥပဒေအတာကိုမခံစားရဘဲနဲ့ဒီတောက်တောက်ကကြီးတဲ့ဒီခုနပြောတဲ့အဲဒီဟိုဆိုရှယ်တွေဒီနိုင်ငံကသူခံစားနေရတယ်လေအခုပုံရံတိုင်းဆိုရင်ဒီနိုင်ငံဆက်ရှိနေဦးမယ်လို့ကျွန်တော်ပြင်တယ်အဲ့ဒါမှမဟုတ်
ဘူးဟုတ်ကဲ့ဆောင်းကားရေကျွန်တော် channel တွေလည်းနည်းနည်းလှည့်ပေးချင်ပါတယ်ဟိုဆောင်းကားရေကျေးဇူးပါကျွန်တော် channel လူတွေလည်းဟိုအစီအစဉ်ဆုံးသက်ခင်မှာအလှည့်ပေးခြင်းပါတယ်ကျွန်တော်တို့ဆွေးနွေးပွဲကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလည်းလူရင်းတူရှင်ဆွေးနွေးပါခင်ဗျာ
အော်ကျွန်တော်သဘောထားလူရင်းတူရှင်ဆိုတော့တဝက်တစ်ပြက်လို့ကျွန်တော်ပြောရတယ်လို့ဖြစ်သွားတော့ပေါ့နော်အဲ့တော့ကျွန်တော်ပြောချင်တာကတော့ဗျာဟိုဦးသိန်းဟလာဟိုအရင်ပြောခဲ့ဘူးတဲ့ကြားကြီးတွေရှိပါတယ်လော်ယာတွေသူတို့ပြောလို့ပေါ့ဥရရဲ့ပင်ကိုသဘောတရားကဟိုမှီပြီးတော့ကျွန်တော်တို့ကအလုပ်လုပ်ဖို့လိုတာပေါ့နော်ဒီအချက်ကဥရကိုပြထိုင်းရင်ဒီအချက်ကတော့ခုနပြောတဲ့ဟိုတပွဲတစ်ပြက်ကြားတဲ့သဘောကတော့လုံထုံးလုံနည်းရင်းနဲ့ဆိုင်တာပေါ့နော်လုံထုံးလုံနည်းတွေကတော့ကျွန်တော်တို့နိုင်ငံသားမှလို့တော့မပြည့်စုံသေးဘူးဆိုတဲ့သဘောဘသူရဲ့ထောက်ခံချက်တို့ reference တွေများနေတာပေါ့နော်အဲ့ဒါမျိုးတွေကတော့သူတို့ပြောလို့ပေါ့ဖြေပေးလိုက်ရင်တော့ပိုကောင်းတာပေါ့
ဟုတ်ကဲ့
အဲ့လိုမှသာလဲပိုပြီးတော့ဟိုဥရရဲ့သဘောကိုလည်းထီထီရောက်ရောက်ဖြစ်ပြီးတော့ဟာလားဘသူဟာအပြစ်ကြတိုက်တယ်မပြစ်တတ်ရယ်ဆိုတာဖြစ်မှာပေါ့နော်ဒါမှလည်းဥပေပြထန်းနဲ့ရည်ရွယ်ချက်ကပေါင်းမြောက်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီ Facebook ကပေးပို့ထားတဲ့ဟိုစာတချို့ကိုလည်းအချိန်အရုံးဖော်ပြခြင်းပါတယ်ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါလောကနတ်မင်းဆိုသူရေးထားတာကတော့ဒီဥပဒေကိုလုံးဝဖျက်ပြစ်တာထက်ပြည်သူများလက်ခံယုံကြည်အားကိုးလောက်တဲ့ဥပဒေဖြစ်အောင်အလေးအနက်ညှိနှိုင်းပြင်ဆင်သင့်ပါတယ်လုံးဝဖျက်ပြစ်ရင်လည်းရုံမှရိုင်းဆိုင်သူများစင်ကျင်ညာကင်းမဲ့သူများအားအားပေးအားမြောက်ပြုသလိုဖြစ်မှလည်းစိုးရိမ်ရတဲ့အတွက်ထိုက်သည့်နဲ့အရေးယူပြစ်ပေးခြင်းဥပဒေမရှိခဲ့ရင်နိဗ္ဗာန်သူကိုကာကွယ်ပေးရမှာတရားရေးအခက်အခဲများကြုံတွေ့ရနိုင်ပါသည်ဆိုပြီးတော့ရေးသားထားပါတယ်။နောက်ကိုအောင်မြင့်ဆိုသူကတော့ဒီဖြစ်လိုက်ရင်အရင်ဆုံးကြုံတွေ့ဒုက္ခခံစားရမှာကစီကံနဲ့ညီနေထိုင်ပြောဆိုနေကြတဲ့အမျိုးကောင်းသမီးတွေပါ။ထိန်ထုံမှုအနေနဲ့ရှိတဲ့တဲ့ဥပဒေပါ။ရှစ်မှာတုန်းကအဲ့စီရင်ဥပဒေပဲဖြစ်တဲ့အကျိုးကိုပြည်သူတွေခံစားနေကြရပါပြီ။လုံးဝဖျက်သိမ်းရမယ်ဖြစ်ပါ။မဖျက်သိမ်းခင်တောင်ဘာသာသာသနာနဲ့ယဟန်တန်ငံများအပေါ်စော်ကားနေတာဖြစ်လိုက်ပါကမတွေးရဲစရာဆိုတာကိုနားလည်ကြဖို့လိုပါသည်ဆိုပြီးတော့ရေးထားပါတယ်။နောက်တော်ရရှင်တီဟကျော်ဆိုသူကတော့လွတ်တော်ကဘာမဲလာလာ NLD ကြိုက်မှမဲခွဲလို့ရမှာပါ။ဒီတော့တစ်ဖက်သက်လွတ်တော်လည်းအားကိုးမရပါဘူး။၆ကြောက်ကကိုတော့ short တက်ပါတယ်တင်းကျပ်လွန်းရင်အခြားလွတ်လပ်မှုတွေဒီမိုကရေစီစံနှုန်းတွေကိုထိခိုက်မှာဖြစ်ပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ဒီမှာဟိုစာရိုက်တော်တော်များပါတယ်ကျွန်တော်အချိန်ရသလောက်တော့ဟိုပေါ်ပြခြင်းပါလေသူကတော့အောင်ကျော်ဆိုတဲ့အကောင့်ပါရှင်မှာပြည်သူကိုကာကွယ်ပေးဖို့ပြုရင်ရေးဆွဲရင်ရည်မှန်းချက်အောင်မြင်ပါမည်ကြောသားရင်သားခွဲခြားခြင်းဝင်မျက်နှာနဲ့ပြည်ထောင်ချမှတ်ခြင်းလူတို့မျိုးမလူတို့မျိုးမလို့စီရင်ကြပါပြည်သူလူတော်ကိုယ်စားလှယ်ကြီးများပြည်သူကိုမျက်နှာမူကြပါတဲ့နောက်သူကတော့ကြော်တန်းဆိုတဲ့အကောင့်ပါရှင်မှာကျွန်တော်မေးချင်တာကအယသအစိုးရလို့ခေါ်တဲ့ဒီမိုကရေစီအစိုးရကဘာလို့လို့အရင်အစိုးရလုတ်ခဲ့အရင်အစိုးရမကောင်းခဲ့လို့စသဖြင့်ဖြစ်နေတဲ့အထက်မှာဒီချုပ်အမှတ်တွေတော်တော်များတွေ့ရပါတယ်ဒီတော့အရင်အစိုးရခြံထားခဲ့တဲ့66ဂါကြီးကိုဘာကြောင့်မပယ်ဖြစ်ရသလဲဆိုတာသိချင်ပါတယ်ဒီဥပဒေကိုဘာကြောင့်ဖက်တွယ်ထားရတာပါလဲဆိုပြီးသူကရေးပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်ဆုံးမသက်ခင်မှာဆရာဦးအောင်သိန်းကိုပဲဟိုစက္ကန့်30လောက်အချိန်ရပါတယ်ဘာကြောင့်မဖက်တွယ်ထားရတာလဲဆိုတဲ့မေးခွန်းဆရာဦးအောင်သိန်းပေးစေချင်ပါတယ်ခင်ဗျာ
ကျွန်တော်ကဥရီတရားမှာဥရီတရားကိုပဲပြဋ္ဌာန်းကြမယ်ဆိုရင်ကျွန်တော်လွတ်တော်ထဲမှာလည်းကျွန်တော်တို့လွတ်တော်တယောက်နေကိုယ်တော်ရချင်းမှာသဘောထားကိုယ်လက်မှုကြီးရှိပါတယ်သဘောထားကိုယ်လက်ခွင့်လည်းရှိပါတယ်ပြည်သူထဲမှာလည်းသဘောထားကိုယ်လက်ခွင့်ကြီးရှိကြပါတယ်သို့တော်လည်း
ဒီလိုတော့တင်ရကိုယ်စားလှယ်ရပြည်သူ့အနေပြီးတော့ရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်ဒီသူတို့ကပြည်သူ့အဖန်အတွက်သူတို့ဒီလှုပ်တော်ကိုတင်နေကြတာပဲသို့တော်လည်းသူတို့ဟိုမှာကြားတဲ့အခါကျတော့ဒီမိုကရေစီကျင့်စဉ်တဲ့အနေပြီးပြီးတော့ဟိုလာတင်ပြချက်တွေကိုမှတ်တမ်းတင်ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့နောက်ဆုံးအဆင့်မှာမဲခွဲဆုံးဖြတ်ရတယ်ဆိုတဲ့အခြေအနေမျိုးကြီးရှိပါတ
ထိုင်ရလီလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြကြရတာဖြစ်ပါရဲ့ရှင
်ဗီအိုအေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တာရက်တနင်္ဂနွေနေ့မနေ့ကအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့မနက်ဖြန်လက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ညနေညပိုင်းမှာတော့ဒီမိုမြန်မာဒီမိုကရေစီရေးရာဆွေးနွေးကဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရဖို့ရှိပါတယ်ရှင်အခုတော့တနင်္ဂနွေနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
မြောက်ကိုရီးယားဘောနောက်ထပ်ဒဏ်ခတ်ပိတ်ဆို့ရည်ယူမှုအသစ်တွေချမှတ်မဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီမှစနေနေ့ကတင်ကြီးညွတ်ထဲမဲပေးအတည်ပြုလိုက်ကြပါတယ်။အမေရိကန်ကကမ္ဘာကထပ်ပြုတင်သွင်းတဲ့အထိရည်ယူမှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပဲ့ထိန်တုံးကြီးအစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာတန်1000လောက်ထိခိုက်သွားဖို့ရှိပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တွေကတိုက်ချင်းပြပဲ့ထိန်တုံးကြီးတွေကိုမြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်ရည်ယူမှုချမှတ်တာပါ။ဒဂိုင်းမီနယ်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဒေသခံအရက်သားတွေအသက်ခံရတာနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အခြေအနေတွေဖြစ်ပြီးတဲ့နောက်လူမျိုးရေးအခြေအနေနဲ့ပတ်သက်ပြီးဒေသခံတွေကြားပူပြီးစိုးရိမ်လာကြပါတယ်။ဒေသတွင်းလူမျိုးရေးတိုးမြင့်ဆောင်ရွက်ပေးဖို့နဲ့ဥပဒေပေါင်းတွေကနေပွင့်လင်းမြင်သာမှုအပြည့်နဲ့စနစ်တကျကံတွေဖြည့်ရှင်ပေးဖို့လည်းရခိုင်ပြည်နယ်အရေးဆောင်ရွက်သူတွေကတိုက်တွန်းကြပါတယ်။အခုလိုထွက်လာတဲ့ထိတ်လန့်ဝင်တိုက်ခိုက်မှုသတင်းတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာလှုပ်ရှားဆောင်ရွက်နေကြသူတွေအားလုံးအနေနဲ့အကြမ်းဖက်ဖြစ်ရက်တွေထိမ့်မရတဲ့အခြေအနေထိရောက်မသွားအောင်တင်းတင်းလှုပ်ဆောင်ကြဖို့လိုတယ်ဆိုတာအထူးထောက်ပြနေတယ်လို့ Amnesty International ပြည်ပဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့ကပြောပါရတယ်။တောင်တိုးပင်လယ်တွင်လိုက်နာလှုပ်ဆောင်ရမယ့်ကျင့်ဝတ်နည်းလမ်း COC ရေးဆွဲရေးမူပေါင်းတစ်ခုအပေါ်အခြေတော်အရှာနိုင်ငံခြားရေးဝန်ကြီးတွေစနေနေ့ကသဘောတူလိုက်ကြပါပြီ။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့အကြိမ်50မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်အခုလိုသဘောတူလိုက်ကြတာပါ။တိုင်ဝမ်ကိုမူရစေဝါခုတည်ဖို့ကြိုးစားတဲ့မြန်မာမျိုးသမီး၄ဦးကိုဒီလတရနေ့ကရန်ကုန်လေစိတ်မှာဖမ်းဆီးလိုက်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတိုင်ဝမ်ကုစလေယုံကတာဝန်ရှိသူတွေစနေနေ့ကပြောတာကိုကိုးကားပြီး CNN သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့ဒီမျိုးသမီးတွေကရှမ်းပြည်နယ်ကဖြစ်တဲ့အကြောင်းလည်းသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.